Welcome to the Voice of America in Burmese.
Mingla nya jama shin. VOA American တိုင်းရဲ့2016ခုနှစ်မေလ6ရက်တောက်ကြနေ့ညပဲအစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 25နဲ့32တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲသတင်းတွေကိုနားလောက်နေကျွန်တော်ကြော်ကြော်သိင်းကြညာမှာပါ။ဆီးရီးယားနိုင်ငံအလပိုမြို့နားကကြီးရွာတစ်ခုမှာဖြစ်တဲ့တိုက်ပွဲတွေအတွင်းလူ83ရောင်းထဲမှာနေသေဆုံးသွားပါတယ်။မြောက်ကိုရီးယားမှာလူ့သမားပါတီညီလာခံကျင်းပနေပြီးပြည်ပသတင်းတောက်တွေခေါ်ထားပေမဲ့သတင်းယူခွင့်မရကြပါဘူး။သမရဦးထင်ကျော်နဲ့တူဒေါက်ဆန်းစုကြည်လည်းလိုက်ပါသွားတဲ့မြန်မာဆွေရသည်ရဲ့ပထမဆုံးပြပခီးအဖြစ်လာအိုနိုင်ငံနေချင်းပြန်ခီးစဉ်ကနေညနေပိုင်းမှာပြန်ရောက်လာကြပါပြီ။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။အခုမှနားဆင်ကြရမယ့်မြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့သမရဦးထင်ကျော်ရဲ့ပထမဆုံးနိုင်ငံခြားခီးစဉ်ဖြစ်တဲ့လာအိုနေချင်းပြန်ခီးနဲ့ပတ်သက်လို့မြန်မာအရေးလေ့လာသူတချို့ရဲ့သုံးသပ်ချက်ကိုအခုလိုနားဆင်ရပါမယ်
။အာဆီယံဥက္ကဋ္ဌဖြစ်နေတဲ့အတွက်ကြောင့်ဒီလာအိုတွတ်တွေ့တယ်လို့တော့တခုယူဆပါတယ်အထူးသဖြင့်တော့လာအိုနဲ့ကျွန်တော်တို့ကြားထဲမှာဟိုဆက်ဆံရေးရလဲပိတ
်ဦးအောင်သူငိမ့်ဖြစ်ပါတယ်နိုင်ငံတကာသတင်းတွေပြီးတာနဲ့ထုတ်လွှင့်ပေးသွားမှာပါရှင်စကိုင်းတိုင်းဆက်မှုဆောင်ကအလုတ်ဖြုတ်ခံရတဲ့အလုတ်သမား100ကျော်ဟာအစိုးရနဲ့ညှိနှိုင်းခဲ့ပြီးတဲ့နောက်သူတို့ရဲ့တပိတ်ကို9ရက်ရပ်နားလိုက်ပါတယ်မြန်မာနိုင်ငံသားဥပဒေနဲ့အညီတနိုင်ငံလုံးထိရောက်စွာစီစစ်ဆောင်ရွက်နိုင်ရေးရခိုင်လွှတ်တော်အမတ်ကအဆိုတင်သွင်းခဲ့ပါတယ်ထိုင်းနိုင်ငံကမီရှူမီပန်းဆက်ယုံအသေးစားတစ်ခုပောက်ကွဲမိလောင်မှုအတွင်းမြန်မာအလုတ်သမားတချို့တေဆုံးသွားခဲ့ပါတယ်ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့နန်းလောင်တို့ကကြေညာပေးပါမယ်ရှင်
ဆီးရီးယားနိုင်ငံအာလပ်ပိုမြို့နားကကျွော်တခုမှာအယ်ဂိုက်ဒါအဖွဲ့နဲ့အခြေဆက်ရှိတဲ့လက်နက်ကိုင်တွေနဲ့ဆီးရီးယားဆွေရတပ်တွေကြားတိုက်ပွဲတွေအတွင်းလူ83ယောက်သေဆုံးသွားတယ်လို့ဆီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကဒီကနေ့ပြောပါတယ်အဆိုပါစစ်တပ်နဲ့တရက်နီးပါးကြာတိုက်ခိုက်ကြပြီးတဲ့နောက်ခန်းထူမန်ရွာနဲ့ပတ်ဝန်းကျင်ကတခြားရွာတွေကိုအစွန်ရောက်ဂျီဟက်ဝါဒီတွေကဒီကနေ့အစောပိုင်းမှာပြန်သိမ်းသွားပါတယ်အဲ့ဒီရွာဟာအာလပ်ပိုမြို့အနောက်တောင်ဘက် 15 ကီလိုမီတာအကွာလောက်မှာရှိပါတယ်ရွာဟာဒမတ်စကတ်အာလပ်ပိုအဝေးပြေးလမ်းမကြီးနဲ့နေတာကြောင့်တပုံတွေအတွက်မဟာဗျူဟာမြောက်ရေးပါတဲ့နေရာတစ်ခုပါအဲ့ဒီအဝေးပြေးလမ်းဟာဒမတ်စကတ်မြို့တော်နဲ့ဆီးရီးယားနောက်ဘက်နေဆက်တစ်လျှောက်ကအဓိကမြို့ကြီးတွေကိုဆက်သွယ်တဲ့လမ်းပါ။ဂျာယက်အယ်ဖာဒါလို့သိကြတဲ့အစ္စလာမ်ဆွန်ရောက်လက်နက်ကင်တစုကတိုက်ခိုက်တာဖြစ်ပြီးအာလပ်ပိုမြို့မှာတိုက်ခိုက်တာတွေအရှိန်လျော့သွားဖို့အမေရိကန်နဲ့ရုရှားတို့မကြာသေးခင်ကကြိုးစားတာကိုဒီအဖွဲ့ကပယ်ချထားပါတယ
်။ဆီးရီးယားနိုင်ငံမြောက်ပိုင်းကတုတ်ခတ်တဲ့စခန်းတစ်ခုကိုဂျာရာဘရီနေမာလေးချောင်းကတိုက်ခိုက်ခံရတာကြောင့်လူသားစုပေါင်းများစွာတေဆုံရတဲ့ဖြစ်အပေါ်စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအကြီးတန်းတာဝန်ရှိသူတို့ကတောင်းဆိုလိုက်ပြီးထားဟာစစ်ရာဇဝတ်မှုကျူးလွန်တာမျိုးအထိဖြစ်နိုင်တယ်လို့ပြောလိုက်ပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းကအစ်တလီပြည်နယ်ဆမာဒါအယက်နာကခမ်ဝနာတုတ်ခတ်တဲ့စခန်းတိုက်ခိုက်ခံရတာမှာလူ30ထဲမှနေတေဆုံပြီးတော့ဒါဇင်ပေါင်းများစွာဒဏ်ရာရသွားတယ်လို့သမ္မတအာဆတ်ဆန်ကျင်ရင်တက်ကြွအလုရှားသူတို့ရဲ့ကွန်ရက်တစ်ခုဖြစ်တဲ့ဒေသရင်းညှိနှိုင်းဆောင်ရွက်ရေးကော်မတီ LCC ကပြောပါရယ်တက်ကြွအလုရှားသူနောက်တစ်ဖွဲ့ဖြစ်တဲ့ Britain အခြေစိုက် Syria လူအခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကတော့တေဆုံသူအရေအတွက်ကို28ရောက်လို့ပြောပြီးအမျိုးသမီးနဲ့ကလေးငယ်တွေပါဝင်တယ်လို့ဆိုပါရယ်ဒါပေမဲ့တေဆုံသူအရေအတွက်တိုးလာပွဲရှိတယ်လို့လည်းသတိပေးထားပါရယ်တက်ခတ်မှုအတွက် Syria အစိုးရဘော်တန်ညာဖြစ်ကြမယ်လို့လူလားချင်းစာနာရေးဆိုင်ရာကုလသမဂ္ဂလက်ထောက်ဒုတိယအသွင်းရေးမှူးချုပ်စတီဖန်အိုဘရိုင်းကပြောပါရယ်ဒီလိုစိုးသွမ်းရက်စက်တဲ့လုပ်ရကိုဘသူပဲလို့လို့လုပ်တဲ့လူကိုကုလသမဂ္ဂကတာဝန်ယူခိုင်းမှာဖြစ်တယ်လို့လည်းဆိုပါရယ
်အီရန်နိုင်ငံဘက်ဂရက်မြို့တော်ဟာဒီကနေ့မှာတော့ပိတ်ဆို့ကာယံထားတဲ့အခြေအနေမှာရောက်နေပါပြီအခိုင်အမာကာကွယ်ထားတဲ့နိုင်ငံတကာစိုးအိုက်ဇက်ထဲကိုပြီးခဲ့တဲ့သတင်းပတ်မှာဆန္ဒပြသူတွေအတင်းဝင်ခဲ့ပြီးလွှတ်တော်တွေကိုချိုးဖောက်ဝင်ကြတာကြောင့်လွှတ်တော်အမတ်တွေအသက်လူထွက်ပြေးခဲ့ရတာမျိုးထပ်မဖြစ်စေဖို့အတွက်မြို့တော်တော်ဝန်ကွန်ကရစ်အဓာစီတွေကိုဆွေးရွာကချထားလိုက်တာပါဒါပေမဲ့လည်းနေ့လယ်ပိုင်းရောက်တဲ့အထိတော့စိုးရိမ်နေကြတဲ့ကြီးမားတဲ့ဆန္ဒပြပွဲမဖြစ်ခဲ့ပါဘူး။မြို့တော်ရှိဘက်ကအဓိကဆန္ဒပြနေရာဖြစ်တဲ့ထိုင်ရရင်ပြင်နဲ့အနောက်ဘက်ကအိုက်ဇက်နေရာကိုဆက်သွယ်ထားတဲ့တိဂရစ်မြစ်ဖြတ်အဓိကတကားတံတားတွေကိုကွန်ကရစ်အဓာစီအထက်ထက်နဲ့ပိတ်ထားပါတယ်။မြို့တော်ရှိဘက်မှာပဲရှိပြီးသဘောထားတင်မာတဲ့ရှီယာဘာသာရေးကောင်းဆောင်မော့ခ်တာဒဲအယ်ဆရာကိုထောက်ခံသူလူ9သန်းလောက်နေတဲ့ဆရာမျိုးကိုလည်းအလားတူပိတ်ဆို့တားဆီးထားပါတယ်။
မြောက်ကိုရီးယားပါတီညီလာခံနဲ့ပတ်သက်ပြီးတော့သတင်းယူဖို့ရာနဲ့ချီတဲ့နိုင်ငံတကာသတင်းထောက်တွေကို36နှစ်အတွင်းပထမဆုံးအကြိမ်ဖြစ်ဖိတ်ခဲ့ပြီးတဲ့နောက်မှာသတင်းသမားတွေကိုညီလာခံခမ်းမတဲ့ဝင်ခွင့်မပြုခဲ့ပါဘူး။အလုတ်သမားပါတီညီလာခံဟာမြောက်ကိုရီးယားမှာအကြီးမားဆုံးနိုင်ငံရေးညီလာခံဖြစ်ပြီးတော့ကျင်းပလာတာမျိုးဆက်ပေါင်းများစွာရှိပါပြီ။ဒီညီလာခံမှာငယ်ရွယ်တဲ့ကောင်ဆောင်ကြီးကင်ဂျွန်အွန်းရဲ့အာဏာကိုပိုအားကောင်းအောင်လုပ်ပြီးတော့စီးပွားရေးတိုးတက်ဖွံ့ဖြိုးမှုနဲ့နျူကလ িয়ার ဆွမ်းရည်တို့ကိုတပြိုင်နက်တည်းမှတည်ဆောက်မဲ့သူ့ရဲ့ပြုံချင်းမူဝါဒကိုတရားဝင်ချမှတ်မယ်လို့ခန့်မှန်းကြပါရယ်တီပါတီညီလာခံကိုအခုတစ်ချိန်မတိုင်ခင်နောက်ဆုံးကျင်းပခဲ့တာကတော့ကင်ဂျွန်အွန်းတောင်မှမမွေးသေးတဲ့1980ပြည့်နှစ်ကပါအဲ့ဒီအချိန်တုန်းကတော့ ကင်ဂျုံအွန်ရဲ့အဖိုးမြောက်ကိုရီးယားနိုင်ငံကိုတီထောင်လို့ကင်အီဆွန်းရဲ့အရက်အရာကိုဆက်ခံသူအဖြစ်ကင်ဂျုံအွန်ရဲ့ဖခင်ဖြစ်သူကင်ဂျုံအီးကိုတရားဝင်သတ်မှတ်ပေးခဲ့ပါတယ်။လေးရက်ကြာကျင်းပတဲ့ပါတီညီလာခံဖွင့်ပွဲမှာကင်ကအဖွင့်မိန်ခွန်းပြောမယ်လို့ခန့်မှန်းထားပါတယ်။ဒါပေမဲ့လည်းညီလာခံတစည်းတစ်ပိုင်းကိုသတင်းမီဒီယာတွေဝင်ခွင့်မပေးသလိုနိုင်ငံပိုင်ရုပ်သံသတင်းဌာနကလည်းထုတ်လွှင့်တာရှိမှာမဟုတ်ပါဘူး။ပါတီညီလာခံအကြောင်းသတင်းယူဖို့အတွက်နိုင်ငံခြားသတင်းထောက်တရားလောက်ကိုမြောက်ကိုရီးယားကဖိတ်ခဲ့ပါတယ်။ဒါပေမဲ့လည်းသူတို့သွာလာလှုပ်ရှားတာကိုအနိကထိန်ချုပ်ထားပြီးတော့တိုင်းပြည်ရဲ့နေရာအများစုကိုမတော်နိုင်အောင်နဲ့လူတွေနဲ့မထူးတွေ့နိုင်အောင်လုပ်ထားပါတယ
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေတောက်ကြညဘက်သတင်းတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်။တမရဦးတင်ကျော်ဟာဒီကနေ့မနေ့ပိုင်းကလာအိုနိုင်ငံကိုနေချင်းပြန်ခီးစဉ်တစ်ခုသွားပြီးညနေပိုင်းကပြန်ရောက်လာပါပြီ။မြန်မာနိုင်ငံမှာရသားဦးဆောင်တဲ့အစိုးရအဖွဲ့တက်လာပြီးနောက်ပိုင်းပထမဆုံးသွားတဲ့ပြည်ပခီးစဉ်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့နိုင်ငံသားရေးဝန်ကြီးဒေါ်ဆန်းစုကြည်လည်းလိုက်ပါသွားပါတယ်။တမရဦးထင်ကျော်နဲ့ဇနီးဒေါ်စုစုလွင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်တို့ကိုလာအိုနိုင်ငံခီးစဉ်အသွာအပြန်မှာဒုတိယတမရ2ဦးတမရကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တခြားအဆင့်မြင့်တာဝန်ရှိသူတွေကနေပြည်တော်လေစိတ်မှာအသွာတွေကလိုက်ပို့ကြတယ်လို့အပြန်မှာလည်းကြိုဆိုကြပါတယ်။တမရဦးထင်ကျော်နဲ့အဖွဲ့ကလာအိုတမရပွန်ညန်ဗူရချစ်ကဗီယန်ကျန်းမြို့တော်လေစိတ်မှာကြိုဆိုနှုတ်ဆက်တာကိုလာအိုနိုင်ငံပိုင်ရုပ်မြင်သံကြားသတင်းဌာနကထုတ်လွှင့်ပြသပါတယ်။လာအိုသမရဟာပြီးခဲ့တဲ့ AB လကရွေးကောက်တင်မြောက်ခံထားရတာပါ။ကျူဇိုဝဲခန္ဓာပြီးတဲ့နောက်နိုင်ငံခေါင်းဆောင်တွေဆွေးနွေးကြတာမှာတော့ကုန်သွယ်ရေး၊ရင်းနှီးမြှုပ်နှံမှုပညာရေးခီးသွွားလုပ်ငန်းတယ်ယူပို့ဆောင်ရေးကဏ္ဍတွေနဲ့ဆိုင်တဲ့ကိစ္စရပ်တွေပါဝင်တယ်လို့လာအိုနိုင်ငံရဲ့သတင်းတွေကပြောပါတယ်။လာအိုနိုင်ငံဟာအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့လက်ရှိအလှည့်ကျဥက္ကဋ္ဌဖြစ်ပြီးစက်တင်ဘာလကျရင်အာဆီယံထိပ်သီးအစည်းအဝေးကိုအင်ရှင်အဖြစ်လက်ခံကျင်းပဖို့ရှိပါတယ်။
အိန္ဒိယအတိုက်အခံခေါင်းဆောင်တွေဖြစ်တဲ့ဆိုနီယာဂန်နီနဲ့တာဖြစ်သူရာဟုဂန်နီတို့ဟာထောင်နဲ့ချီတဲ့ထောက်ခံသူတွေကိုဦးဆောင်ပြီးဒီကနေ့ဆန္ဒပြပွဲတစ်ခုလုပ်တာကြောင့်ခိတ္တခဏထိမ့်သိမ်းခံခဲ့ရပါတယ်။သူတို့အဆိုအပြင်အစိုးရကဒီမိုကရေစီကိုနှိမ်နှင်းဖြိုခွဲတဲ့ပေါ်နယူးဒေလီမြို့တော်မှာကန့်ကွက်ဆန္ဒပြကြတာပါ။ကွန်ဂရက်ပါတီအာဏာရချိန်တုန်းကရဟတ်ရင်ဝယ်တဲ့ကိစ္စတစ်ခုမှာလှဆားခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေထွက်နေချိန်မှာပဲအခုလိုအင်အားစုဝေးပြီးတော့ဆန္ဒပြပွဲလုပ်ခဲ့တာပါ။အစိုးရဟာဆင်းရဲတဲ့လက်သမားတွေနဲ့မိုးကောင်ရေရှာသံတင့်သူလူတန်းပေါင်းများစွာကိုဆင်းရဲရင်းကလွတ်အောင်လုပ်မပေးနိုင်ဘူး။အခြေခံအခွင့်အရေးတွေကိုဖိနှိပ်တဲ့ကွန်ဂရက်ပါတီကအာဏာရထားတဲ့ပြည်နယ်တွေကအစိုးရတွေကိုဖယ်ရှားပစ်တယ်လို့ဆန္ဒပြပွဲအတွင်းပြောတဲ့မိန့်ခွန်းထဲမှာကွန်ဂရက်ပါတီဥက္ကဋ္ဌဆိုနီယာဂန်နီကအစိုးရကိုဆွဆွဲပြောဆိုပါတယ်။အစိုးရကဘလောက်ပဲ၆လအနေပြုပါစေအရှုံးပေးမှာမဟုတ်ဘူးလို့လည်းမစ်ဂန်နီကဆိုပါတယ်။သူ့ရဲ့တားဖြစ်သူရာဟုဂန်နီကလည်းဝန်ကြီးချုပ်နရင်ဒရာမိုဒီကိုဝေဖန်တိုက်ခိုက်ပါတယ်။တမောင်းများစွာသောလူငယ်တွေအတွက်အလုတ်အကင်အခွင့်အလန်းတွေကိုဖန်တီးပေးပါမယ်ဆိုပြီး2014ခုနှစ်အာဏာရချိန်တုန်းကပေးထားတဲ့ကတိကိုဝန်ကြီးချုပ်ကအကောင့်ထဲမဖော်သေးဘူးလို့ရာဟုဂန္ဒရီကဝေဖန်တာပါဒီမိုကရေစီကတင်ရင်းနေဆိုပြီးတော့ခေါင်းစဉ်တတ်ထားတဲ့ဆန္ဒပြပွဲကိုအာဏာရ BJP ပါတီကပယ်ချပြီးတော့ကွန်ဂရက်ပါတီကိုကတင်ဖို့ကြိုးစားတဲ့လို့ရဖြစ်ပြောဆိုပါရယ
်အိန္ဒိယနိုင်ငံမှာလက်ရှိအစိုးပြုထားတဲ့ဥပဒေမူကြမ်းတစ်ခုအတည်ဖြစ်သွားမယ်ဆိုရင်တော့အိန္ဒိယနယ်နိမိတ်ပြမြေပုံကိုမမှန်မကန်ဖော်ပြသူတွေဟာထောင်ဒဏ်9နှစ်အထိနဲ့ဒဏ်ကျင်းငွေအမေရိကန်ဒေါ်လာ15သန်းအထိချမှတ်ခံရနိုင်ခြင်းရှိပါတယ်။အများပြည်သူလေ့လာဖို့ဗိုလ်ထုနေကထုတ်ပြန်ထားတဲ့ဥပဒေမူကြမ်းနဲ့ပတ်သက်ပြီးဝေဖန်ကြံပေးကြဖို့ရပ်ပေါင်း30အချိန်ပေးထားပါတယ်။နိုင်ငံတကာနယ်နိမိတ်တွေအပါအဝင်အိန္ဒိယနိုင်ငံရဲ့ပထဝီဝင်ရေမြေအနေထားဆိုင်ရာမှာယွင်းတဲ့ဒါမှမဟုတ်မမှန်ကန်တဲ့သတင်းအချက်အလက်တွေကိုအင်တာနက်သို့မဟုတ်အွန်လိုင်းဝန်ဆောင်မှုသို့မဟုတ်ဘယ်လိုအီလက်ထရောနစ်ပုံစံတစ်ခုခုသို့မဟုတ်တခြားပုံစံတမျိုးမျိုးနဲ့ပေါ်ပြတာဖြန့်ချီတာထုတ်ဝေတာသို့မဟုတ်ဖြန့်ဝေတာကိုဘယ်သူမှမလုပ်ရဘူးလို့ပထဝီဝင်ရေမြေအနေအထားသတင်းအချက်အလက်ဆိုင်ရာ2016ခုနှစ်စီမင်းဥပဒေမူကြမ်းမှာဖော်ပြထားပါတယ်။ဒီဥပဒေပါပြဋ္ဌာန်းချက်တွေကိုချိုးဖောက်သူဘယ်သူမှမဆိုအိန္ဒိယရူပီငွေ10တန်းကနေတန်း1000ဒါမှမဟုတ်ထောင်ဒဏ်9နှစ်ဒါမှမဟုတ်ပြစ်ဒဏ်2ရက်စလုံးကိုချမှတ်ခံရနိုင်တယ်လို့ဖော်ပြထားပါတယ်။ဒီဒဏ်ကျင်းငွေဟာအမေရိကန်ဒေါ်လာငွေနဲ့ဆိုရင်ဒေါ်လာ3,000ကနေ15တန်းအထိရှိပါတယ်။
အစ္စလာမ်အစွန်ရောက်ဝါဒီတွေကိုထိုးနှက်ချက်တစ်စီတစ်ပိုင်းဖြစ်ဖို့ရည်ရွယ်တဲ့ကမ္ဘာအကြီးဆုံးဗလီတစ်ခုကိုအယ်ဂျီးရီးယားနိုင်ငံကတည်ဆောက်မယ်လို့သတင်းတွေကဖော်ပြပါရယ်ဂျမာအယ်ဂျဇာဗီယာဘလီကိုကမ္ဘာလက်ခီးသွားနေရာတစ်ခုဖြစ်လာဖို့ရှိတဲ့ဒေသနဲ့အလုတ်သမားလူရန်းစားတွေနေတဲ့နေရာတစ်ခုတို့ကြားမှာတည်ဆောက်မှာဖြစ်တယ်လို့ AFP သတင်းဌာနကဖော်ပြပါရယ်အဲ့ဒီအလုတ်သမားလူရန်းစားတွေနေတဲ့နေရာဟာအရင်ကတော့အစ္စလာမ်အစွန်ရောက်ဝါဒီတွေအတွက်အမာခံနေရာတစ်ခုပါ အစွန်ရောက်ဝါဒီတွေအတွက်ပလီဆောက်ပေးနေတယ်လို့တချို့ကဆွဆွဲကြကြောင်းဒါပေမဲ့လည်းဒီစီမံကိန်းကိုဆန့်ကျင်နေတာကအစွန်ရောက်ဝါဒီတွေဒါဖြစ်ပြီးတော့ဒါဟာသူတို့အတွက်ကြီးမားတဲ့ထိုးနှက်ချက်တစ်ခုဖြစ်ပါလိမ့်မယ်လို့ပလီဆောက်လို့ရတာဝန်ယူလုပ်နေတဲ့အိုးအိမ်ဆိုင်ရာဌာနဝန်ကြီးရဲ့အကြံပေးတူဖြစ်သူအာမက်မာဒါနီက AFP ကိုပြောပါရယ်ဒေါ်လာ 1.4 ဘီလီယံကုန်ကျမဲ့ပလီအဝန်အဝိုင်းနေရာမှာစားအုပ်ပေါင်းတသန်းရှိမဲ့စားကြီးတိုက်တစ်ခုကိုရမ်ကျန်းစာတင်ကြောင်းတကြောင်းပြရိုက်တစ်ခုနဲ့165မီတာရှိတဲ့ကမ္ဘာအမြင့်ဆုံးပလီမျိုးစင်တစ်ခုပါပါမယ်။ဝုပြုခမဟာစတိုယန်မီတာ2000အကျယ်ဝန်းရှိပြီးဝုပြုသူ3000အထိဆက်မှာပါ။နောက်နှစ်မှာအပြီးဆောက်ဖို့ရထားတဲ့ဒီပလီအသစ်ဟာအစ္စလာမ်အစွန်းရောက်ဝါဒီတွေရဲ့ဝုပြုခမရေနေရာမှာအစားထိုးစရာတစ်ခုဖြစ်လာပြီးအယ်ဂျီးရီးယားနိုင်ငံကအလဲအလောက်ဝါဒီအစ္စလာမ်ဘာသာဝင်တွေရဲ့အထိတ်မှတင်ကြတာတစ်ခုဖြစ်တယ်လို့အစွန်းရောက်ဝါဒီပုံစံအလုံးကိုဆန့်ကျင်တဲ့အကာအကွယ်တစ်ခုလည်းဖြစ်မယ်လို့အကြံပေးမရနီကပြောပါရယ်။
SpaceX အာကာသလုပ်ငန်းဆိုင်ရာကုမ္ပဏီဟာဂျူရုကိုအာကာသထဲတွန်းတင်တဲ့ဒုံးယင်ကိုသမုဒ္ဒရာတွေကဆင်တခုပေါ်မှာနောက်တစ်ချိန်အောင်အောင်မြင်မြင်ထပ်ပြီးဆင်းလိုက်နိုင်ပါတယ်။ဂျပန်စစ်တပ်ရဲ့ဂျူရုတလုံးကိုကမ္ဘာပတ်လမ်းကြောင်းနဲ့ပို့ပေးပြီးတဲ့နောက်ဒုံးယင်ပြန်ဆင်းလာတာပါ။လူမပါတဲ့အဝေးထိန် Falcon 9ဒုံးယင်ဟာအမေရိကန်ရှစ်တောင်ဘက်ဖလော်ရီဒါကမ်းရိုးတန်းအလွန် Atlantic သမုဒ္ဒရာတွေကဆင်တခုပေါ်ကိုဒီကနေ့မနေ့အစောပိုင်းမှာပြန်ဆင်းလာတာပါ။ပြီးခဲ့တဲ့လတုန်းကလည်းလူမပါတဲ့အဝေးထိန်ကုန်တင်ယာဉ်တစ်စင်းကိုနိုင်ငံတကာအာကာသစခန် ISS အတွက်လွှတ်တင်ပေးပြီးတဲ့နောက်အသုံးပြုထားပြီးသားဒုံးယင်ကိုအောင်မြင်ပြန်ဆင်းနိုင်ခဲ့ပါတယ်။ SpaceX ကုမ္ပဏီကိုအင်တာနက်ဆွမ်းဦးတည်ထွင်လုပ်ငန်းရှင် Elon Musk ကထူထောင်လာတာပါ။ဂျိုရုတစ်ချိန်လွှတ်တင်ပြီးတဲ့မှာတံမိုးကြီးလာတဲ့ဒုံးယင်တွေကိုသမုဒ္ဒရာထဲဆွန့်ပစ်မဲ့အစားပြန်ပြီးအသုံးပြုနိုင်ဖို့အတွက် SpaceX ကုမ္ပဏီကစူးစမ်းနေတာဖြစ်ပါတယ်ခင်ဗျာ
2016ခုနှစ်မေလ6ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ညင်ညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးဆန္ဒပြအလုပ်သမားတွေတပိတ်9ရက်ရပ်နားလိုက်တဲ့အကြောင်းနဲ့စပါမယ်စကိုင်းကနေနေပြည်တော်ကိုခြိတက်ဆန္ဒပြနေတဲ့အလုသမားတွေဟာအစိုးရနဲ့ညှိနှိုင်းမှုရလတ်အရာသူတို့ဆန္ဒပြခြိတက်မှုကို9ရက်ရပ်နားလိုက်ပါတယ်။စကိုင်းတိုင်းတစ်ချောတဲ့ဆက်ယုံကနေအလုထုတ်ခံရတဲ့အလုသမားတရားကျော်ဟာနေပြည်တော်ကိုခြိတက်ဆန္ဒပြနေခဲ့တာတပတ်ခန့်အကြာဒီအလုသမားခေါင်းဆောင်တွေနဲ့အစိုးရပြည်ထောင်စုဝန်ကြီးတို့ဒီကနေ့နေပြည်တော်မှာညှိနှိုင်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA ထိုင်းအခြေစိုက်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
စကိုင်းတိုင်းသိချောတဲ့စက်ယုံကအလုသမားတရားကျော်ဟာစက်ယုံကနေအလုထုတ်ပစ်ခဲ့ပြီးနှစ်လကြာတဲ့အထိအလုသမားဝန်ကြီးဌာနနဲ့အလုရှင်ဘက်ကဖြေရှင်းပေးမှုမရှိဘူးဆိုကာနေပြည်တော်သမရယုံကိုချီတက်ခဲ့ကြတာပါဒီကနေ့မေလ6ရက်နေ့မှာတော့အလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကတာဝန်ရှိသူတွေကအလုသမားခေါင်းဆောင်တွေကိုခေါ်ယူတွေ့ဆုံခဲ့ရမှာအလုသမားတွေဘက်ကအချက်3ချက်ကိုတောင်းဆိုခဲ့ပါတယ်ဒီတောင်းဆိုချက်တွေကနှစ်ချက်ကိုတော့9ရက်အတွင်းအလုရှင်နဲ့ညှိနှိုင်းပေးဖို့အလုသမားဝန်ကြီးဌာနဘက်ကကတိပေးခဲ့တာကြောင့်ဆွေးနွေးနေတဲ့9ရက်မှာအလုသမားတပိတ်ရန်နာထားမှာဖြစ်တယ်လို့လည်းအလုသမားခေါင်းဆောင်ကိုနှင်းအောင်ကပြောပြပါတယ
်လုံးဝမဒီမြေပိုင်ခွင့်နဲ့ဒီကြောက်ရလာနေတာကြီးရပြီးတော့အလုရှင်ကိုဥပဒေချိုးဖောက်တဲ့အလုရှင်ကိုဘလို့ရေးယူပေးမလဲဆိုတဲ့အချက်နဲ့ပါခင်ဗျအဲအလုပြန်လည်ရရှိရေးပေါ့အလုပြန်လည်ရရှိရေးနဲ့ဒီကြောက်ရလာနေတာကြီးရရှိရေးဟုတ်ကဲ့သူတို့ဒီအလုရှင်လုတ်ထုတ်ထားတဲ့နေမှာဆောက်ရေးဒီနောက်ဆုံးနေ့ရက်ရှိပေါ့အဆုံးနေ့ရက်ချင်းကြီးကြာခဲ့တဲ့အချိန်ကဈာကလာနေနာကြီးကိုပြောတာပေါ့အလုရှင်အလုသမားတွေကိုကိုယ်ရင်းနဲ့လောက်ထုတ်လိုက်တဲ့အလုရှင်ကိုဥရီကြောင့်ရမလို့မျိုးဒီဝင်ကြီးဌာနရည်ယူပေးမလဲလို့သူတို့တောင်းဆိုကြပါခင်ဗျအားလုံးတော့တောင်းကြတယ်ခင်ဗျဟုတ်လက်ရှိတောင်းဆိုတဲ့ချက်ကိုသူကဒီဟွာဘက်ကဟုတ်ကဲ့ဒီတရားဥရီကြောင့်ရဒီအလုရှင်တရားဆွဲဖို့တရားဆွဲဖို့ဆိုလို့ရှိရင်တော့အချိန်ကာလတစ်ခုလူသူတို့ပေးပါသူတို့ဒီအဆင်ပြေတဲ့စိတ်စိတ်ပြီးတော့ရည်ယူပေးမယ်လို့သူပြောလာပါတယ်အိုးကျွန်내ဟိုနှစ်ချက်ကတော့ဇာကလာနင်းကခြင်းနဲ့အဲဒီအလုံးငန်းဝင်ကြတာကြီးတော့သူကဒီ9ရက်ဆောက်မှာအလုပ်ရှင်နဲ့သူတို့ညီနေလို့ပြောပါတယ်ဒီ9ရက်ကာလအတွင်းမှာကျွန်တော်တို့တပိတ်ကိုဒီလက်ရှိဒီနေရာမှာပဲရန်နာထားမယ်အဲဒီမှာရှိတဲ့ဟိုစားဘူးတဲ့နေဖို့ထမ်းဖို့အားလုံးကဟိုဝန်ကြီးဌာနတောင်းယူမယ်လို့ပြောလာရပါတယ်အဲလက်ရှိကျွန်တော်တို့သဘောတူညီထားတော့လက်ရှိဒီဘုန်းကြီးကျောင်းမှာပေါ့သူတို့ဘက်ကနေပြီးတော့စားဖို့နေဖို့အတွက်အကုန်စီစဉ်ပေးမယ်ဆိုပြီးတော့ဒီကနေ့ဘာသာတော်တူထားတယ်။
AB လကုံကစပြီးတပတ်ခန့်ကြာတဲ့အထိစကိုင်းတိုင်းကနေမန္တလေးတိုင်းနေပြည်တော်ကိုခြိတက်နေတဲ့အလုသမားတပိတ်ကိုလမ်းခရီးတစ်လျှောက်မှာအာနာပိုင်နေဘက်ကတားဆီးပိတ်ပင်ခဲ့ပြီးမဲ့ဆက်လက်ခြိတက်နေခဲ့ကြတာပါ။လမ်းခရီးမှာအလုသမားတွေဝင်ရောက်တဲခုန်နေတဲ့ဘုန်းကြီးကျောင်းတွေကိုလည်းလက်မခံဖို့အတွက်ဖိအားပေးမှုတွေရှိခဲ့ပါတယ်။တေချောတဲ့စက်ယုံကအလုသမားတွေဟာအလုထုတ်ခံရပြီးနှစ်လကြာတဲ့အထိစက်ယုံရှိမှတပိတ်မောက်ဆန္ဒပြနေကြတာပါ။သူတို့ကိုအလုရှင်ဘက်ကရောအလုသမားဝန်ကြီးဌာနဘက်ကပါ ချေရှင်းပေးမှုမရှိဘူးဆိုကအခုလိုမျိုးချီတက်လမ်းလျှောက်ပြီးဆန္ဒထုတ်ဖော်ရတာဖြစ်တယ်လို့လည်းဆိုပါတယ်သူတို့ရဲ့ဥတီချက်ကတော့နေပြည်တော်မှာရှိတဲ့သမရယုံကိုဥတီချီတက်နေတာဖြစ်ပြီးအစိုးရအစ်စ်ကိုဆန့်ကျင်နေတာမဟုတ်ပဲသူတို့ပြည်ထနာကိုတရားမျှတစွာဖြေရှင်းပေးဖို့အတွက်တောင်းဆိုဖို့သာဖြစ်တယ်ဆိုပြီးပြောဆိုကြပါတယ်ရှင်
တမတော်ကိုအစိုးရတပ်ရခိုင်လက်နက်ကိုင် AA အဖွဲ့ကိုရခိုင်တပ်မတော်လို့ MRTV 4သတင်းဌာနကသုံးဆွဲထုတ်လွှင့်ခဲ့တဲ့အပေါ်ပြင်းထန်စွာကန့်ကွက်ရှုတ်ချကြောင်းဆိုပြီးတမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်ခဲ့ပါတယ်တမတော်ကိုအစိုးရတပ်လို့ခေါ်ဝေါ်သုံးဆွဲတာမှားယွင်းတယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလားဒီလိုသုံးဆွဲတာကြောင့်တမတော်ရဲ့ပုံရိပ်နဲ့ဂုဏ်သိက္ခာကိုများစွာထိခိုက်စေတယ်ဆိုတဲ့အချက်ကိုရောသဘောတူကြပါသလားအခုလာမယ့်စနေညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
ဖူယိုအမေရိကန်တန်ရက်ဒိုင်းရိုက်လေလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါရဲ့ရှင်။အခုလာမယ့်အင်္ဂါညဒိုင်းရိုက်လေလိုင်းမှာပါဝင်ဆွေးနွေးလိုတယ်ဆိုရင်လည်းအချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုနိုင်ငံသားပြဿနာတွေကိုမြန်မာနိုင်ငံသားဥပဒေနဲ့အညီစီစစ်ဆောင်ရွက်ဖို့အကြောင်းကိုပြောပြပေးပါဦးမယ်။1982ခုနှစ်မြန်မာနိုင်ငံသားဥပဒေအရနိုင်ငံသားပြဿနာတွေကိုမြန်မာနိုင်ငံတော်ဝန်မှဒီဥပဒေနဲ့အညီထိထိရောက်ရောက်စစ်စစ်ဆောင်ရွက်ပေးနိုင်ဖို့ရခိုင်လွှတ်တော်အမတ်ကအစိုးတင်သွင်းခဲ့ပါတယ်။ဒီအစိုးကိုလက်ခံဆွေးနွေးဖို့လည်းလွှတ်တော်ဘက်ကသဘောတူထားပါတယ်။လက်ရှိမှာဒီနိုင်ငံသားဥပဒေကပြည့်ပြည့်စုံနေပေမဲ့တကယ်လိုက်နာမှုအားနည်းနေတာတွေရှိတဲ့အကြောင်းတခြားနိုင်ငံတွေနဲ့နယ်မြေချင်းထိစပ်နေတဲ့ရခိုင်နဲ့ရှမ်းဒေသတွေမှာလက်ပေးလက်ယူနဲ့တစ်ဖက်နိုင်ငံသားတွေကိုနိုင်ငံသားပေးထားတာတွေရှိတယ်လို့လွှတ်တော်ကိုယ်စားလှယ်တွေဘက်ကထောက်ပြနေကြတာပါ။ဒါတွေကိုဒီအကြောင်းအနေနဲ့ပတ်သက်လို့ VOE မြန်မာပိုင်းသတင်းတောက်မေခါကစူးစီးတင်ပြပေးထားပါတယ်ရှင်
။နိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးအတွက်နိုင်ငံသားစစ်စစ်ရေးဟာအလွန်ရေးကြီးပြီးဥပဒေအရမဖြစ်မနေစီရင်ရမယ့်လုပ်ငန်းစဉ်ဖြစ်တာကြောင့်အခုလိုအစိုးတင်တာဖြစ်တယ်လို့အစိုးတင်သွင်းသူရခိုင်ပြည်သူ့လွှတ်တော်အမတ်ဒေါခင်စောဝေကလွှတ်တော်မှာတင်ပြသွားတာပါ။လက်ရှိတည်ဆဲနိုင်ငံသားဥပဒေနဲ့ပတ်သက်ပြီးလွှတ်တော်မှာသူကအခုလိုတင်ပြခဲ့ပါတယ်
။နိုင်ငံတော်အစိုးရအနေဖြင့်နိုင်ငံတော်ပြည်စည်းရေးလုပ်ငန်းကိုအချိန်နဲ့တပြေးညီထိရောက်အောင်ဆောင်ရွက်နိုင်ခဲ့တဲ့အတွက်မတည်ငြိမ်မှုများကိုလည်းကြုံတွေ့နေရပြီးမှဝန်းနေပြဖြစ်ပါတယ်။ထို့သောစိတ်စိတ်ခဲမှုကမကယာယီတက်တဲ့ခံစားမှတ်အဖြူကက်များကိုပြည်စည်းတုတ်ပိတ်ခဲကြောင်းနဲ့မလိုလားအပ်တဲ့နောက်ဆက်တွဲပြဿနာများဖြစ်ပေါ်လာခဲ့ရပါတယ်။
တခြားနိုင်ငံတွေနဲ့နယ်မြေချင်းထိစပ်နေတဲ့ရခိုင်နဲ့ရှမ်းဒေသတွေမှာနိုင်ငံသားစစ်ဆေးမှုနဲ့ပတ်သက်ပြီးအငင်းပွားမှုတွေရှိနေပါတယ်။အထူးသဖြင့်ရခိုင်ပြည်နယ်တွင်နိုင်ငံသားစစ်ဆေးရေးလုပ်ငန်းတွေမှာမပြေမလည်ရှိခဲ့ပြီးအငင်းပွားစရာတွေကြောင့်ရခိုင်လွတ်တော်အမတ်တွေကဥပဒေအရတိကျစွာစစ်စစ်ဖို့တောင်းဆိုတိုက်တွန်းမှုတွေရှိခဲ့တာပါ။တစ်ဖက်မှာလည်းဒီလိုစစ်စစ်ရာမှာလူခွင့်ရေးကိုထိခိုက်စရာတွေရှိနိုင်တယ်ဆိုပြီးစိုးရိမ်ဝေဖန်မှုတွေရှိနေပါတယ်။ရခိုင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကတော့နိုင်ငံသားစစ်စစ်မှုဟာလူခွင့်ရေးနဲ့မသက်ဆိုင်ဘူးလို့ညင်ချက်ထုတ်ပါတယ
်။နိုင်ငံသားစစ်စစ်ရေဆိုတော့ဟိုနိုင်ငံတိုင်းမှာရှိပါတယ်။အဲကြောင့်နိုင်ငံသားစစ်စစ်ရေလုံငန်းဟာကျွန်တော်တို့လူအခွင့်အရေးနဲ့မဆိုင်ဘူးလို့ကျွန်တော်မြင်တယ်။လူအခွင့်အရေးဆိုတာကလူတစ်ယောက်ဖြစ်လာရင်တော့သူမှလူခွင့်နဲ့ပတ်သက်တဲ့ရပိုင်ခွင့်တော့ရှိမှာပေါ့။ဒါပေမဲ့နိုင်ငံသားဖြစ်ခွင့်ဆိုတဲ့ရပိုင်ခွင့်သူမှရှိရှိမှရှိနေ။ဒါပေမဲ့ဘယ်နိုင်ငံမှမတူနိုင်ငံသားနိုင်ငံရှားသားအဲ့နိုင်ငံသားဆိုတာဖွဲခြားတဲ့လူငန်းတွေဆိုတာ
ဒီပြင်နိုင်ငံသားစစ်ဆေးရမှာတစ်ဖက်နိုင်ငံသားတွေဘက်ကလက်ပေးပြီးနိုင်ငံသားဖြစ်လာအောင်လှုပ်ဆောင်မှုတွေရှိနေတယ်လို့လွှတ်တော်ကိုယ်စားလှယ်တွေကထောက်ပြထားပါတယ်။ဒါနဲ့ပတ်သက်လို့ရှမ်းပြည်နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်စိုက်တီဟာကျော်ကတော့
အခုဆိုရကြတော့ခုမှစပြီးတာဝန်ယူတယ်ဆိုတော့ဘယ်လိုဆောင်ရမလဲသူဘယ်လိုမူဝါဒနဲ့ဆောင်ရမလဲဆိုတော့လောလောဆယ်တော့ပြောလို့မရသေးဘူးပေါ့။လာဝကဆိုတာကတော့ခံများများကတော့သိနိုင်တဲ့လူတွေကမဟုတ်ဘူးနေရတော့ကြတာဒီတခြားတဲ့လူတွေကပတ်စံဘလောက်သိလိုက်ရတာပဲ။မျိုးတွေကကျွန်တော်တို့ကတော့အောက်ချင်ပါတယ်နေရာတွေးကြုံနေရတဲ့ကိစ္စတွေဖြစ်ပါတယ်။ကဲဒိုင်နာအစ်စ်တွေကြတော့တကယ်လှုပ်တဲ့နေရာမှာအခက်အခဲတွေတွေ့နေရတာပေါ့။ဒါမှန်ကန်ပဲ
။ဒီစဲ1982ခုနှစ်နိုင်ငံသားဥပဒေကိုတေချာစွာအတိတ်ပွဲဖွင့်ဆိုပြီးမှသာစီစစ်တင်ကြောင်းလက်ရှိမှာနိုင်ငံသားပြုနိုင်ငံသားအဲ့နိုင်ငံသားတွေကိုအတိတ်ပဲဖွင့်ဆိုတာမှာအမျိုးမျိုးကွဲပြားမှုတွေရှိနေတယ်လို့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီကပါတီဥက္ကဋ္ဌဥကြုံမင်းကတော့အခုလိုသုံးသပ်ပြောဆိုပါတယ
်အဲ့တော့ဒီဥပဒေကိုတရားပတ်တစ်မျိုးဆက်ပြည့်ပြည့်ဖွင့်ဆိုတော့သမာသမရှိတဲ့ဥပဒေပညာရှင်များ ရောင်ကြအခွဲစီသေးတာကပူဇလေများရကန်အခွဲစီကပူဇလေများကျူပင်မြမအစိုးရကပူဇလေများပါဝင်ပြီးတော့ဒီကိစ္စကိုကျူတင်ရှင်းရမယ်ဥပဒေအတိပ္ပယ်ဘယ်လိုရှိတယ်လဲဘယ်သူကနိုင်ငံသားယုံလဲဘယ်သူကနိုင်ငံသားမဟုတ်ဘူးလို့ပြောမလဲဆိုတာအဓိကအရေးကြီးတဲ့စိတ်စားဖြစ်နေတယ်အဲ့တော့အဲ့ဒါချင်းလေးမှဒီနိုင်ငံသားစိတ်စားကိုအပေါ်ဒီပေါ်ရင်နေနေမှာရှိတဲ့လူတို့ကပူပေါင်းဆောင်ရွက်မှာပေါ့အဲ့ဒီအမျိုးသားမှတ်ပုံတွေကိုပတ်ဆံပေးလို့ခုလို့တော်မတရားရယူထားတာပါလို့ပြောလာရင်အဲ့ဒါတရားစားနေရောက်စားတော့အတော်မှန်ပါလိမ့်မယ်အဲ့ဒါတန်းစီတော်လူကပတ်ဆံပေးလို့ရတာမဟုတ်ဘူးအဲ့ဒါစီစီဘောတော်ဦးချင်းစီစီပါကိုရောကလည်းစီစီဘောတော်ကျေတူလူတို့ကိုစီယုံပေးမယ်အစိုးရကိုကူညီမယ
်လက်ရှိမှာမြန်မာနိုင်ငံသားဟုတ်မဟုတ်မစစ်စေးနိုင်တာကြောင့်ယာယီတက်တေကန်ကတ်ထုတ်ပေးထားသူမှ9သိန်းကျော်ရှိနေပြီးဒီထဲမှာရခိုင်ဒေသတစ်ခုထဲမှာတင်ယာယီတက်သေးကန်ကက်၄သိန်းကျော်ထုတ်ပေးထားတယ်လို့အစိုးရကထုတ်ပြန်ထားပါတယ်။ဘာကက်ကူမှကင်ဆောင်ထားခြင်းမရှိသူတွေလည်းရှိနေတယ်လို့ထောက်ပြမှုတွေရှိနေပါတယ်ရှင်
။မေခဆောင်သတင်ပြခဲ့တာပါရှင်။အခုသမရဦးထင်ကျော်ရဲ့ပထမဆုံးနိုင်ငံခြားခီးစဉ်အကြောင်းကိုထုတ်လွှင့်ပေးပါတော့မယ်။မြန်မာသမရဦးထင်ကျော်ဟာနိုင်ငံတော်သမရအဖြစ်နဲ့လာအိုနိုင်ငံကိုဒီကနေ့တွားရောက်ခဲ့ပါတယ်။ဒါဟာအစိုးရတစ်တက်လာပြီးတဲ့နောက်ပိုင်းသမရရဲ့ပထမဦးဆုံးနိုင်ငံတော်ခီးစဉ်ဖြစ်ပြီးနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်လည်းလိုက်ပါသွားခဲ့ပါတယ်။သမရဦးထင်ကျော်ရဲ့လာအိုနိုင်ငံခီးစဉ်နဲ့ပတ်သက်လို့တုံ့တက်ချက်တွေကိုတော့ကိုရနိုင်ကတင်ပြပေးထားပါတယ်ရှင်
။နိုင်ငံတော်သမရဦးထင်ကျော်ဟာလာအိုနိုင်ငံသမရရဲ့ဖိတ်ကြားချက်အရဒီကနေ့တောက်ချနေ့မနက်ကလာအိုနိုင်ငံကိုတွားရောက်ခဲ့ပါတယ်။ဒါဟာ NLD အစိုးရတစ်တက်လာပြီးနောက်ပိုင်းသမရဦးထင်ကျော်ရဲ့ပထမဆုံးနိုင်ငံတကာခီးစဉ်ဖြစ်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်လည်းနိုင်ငံသားရေးဝန်ကြီးအဖြစ်နဲ့လိုက်ပါသွားခဲ့ပါတယ်။လာအိုနိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာတော့နိုင်ငံခြားကုန်သွယ်ရေးယင်းနှိမ့်နှံမှုပညာရေးနဲ့ကမ္ဘာလှည့်ခီးသွားလုပ်ငန်းတွေပို့ပြီးလှုပ်ဆောင်သွားဖို့နိုင်ငံသဘောတူခဲ့ကြသလိုမြန်မာနဲ့လာအိုနိုင်ငံခြားတိုက်ရိုက်လေကြောင်းခီးစဉ်ပြေးဆွဲရေးကိစ္စကိုလည်းဆွေးနွေးခဲ့တယ်လို့ဖော်ပြခဲ့ပါတယ်။ပြေးဆွဲနိုင်မှုကိစ္စကိုလည်းဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်။ဒါအပြင်နိုင်ငံခြားအရင်ကပူပေါင်းဆောင်ရွက်ခဲ့တာတွေအပေါ်မှာတစ်ဖက်နဲ့တစ်ဖက်အတိမတ်ပြုခဲ့သလိုဒေသတွင်းနိုင်ငံတကာကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။သမ္မတဦးထင်ကျော်ရဲ့လာအိုနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးမြမအရေးလေးလာသူဦးအောင်သူငိန်သုံးသက်တာကတော့
ကျွန်တော်တို့အာဆီယံဥက္ကဋ္ဌဖြစ်နေတဲ့အတွက်ကြောင့်ဒီလာအိုတော့တွေ့တယ်လို့တော့တခုယူဆပါတယ်။အထူးသဖြင့်တော့လာအိုနဲ့ကျွန်တော်တို့ဂျာတဲ့မှာဟိုဆက်ဆံရေးကလည်းပိတ်လေးလေးအများကြီးတော့မရှိလာပါဘူးစီးပွားရေးရလူမှုရေးရနိုင်ငံရေးရပေါ့နော်။ဆိုတော့တခုပဲစဉ်းစားစရာရှိတာကအခုအာဆီယံဥက္ကဋ္ဌဖြစ်နေလို့တွားလာမျိုးလည်းဖြစ်နိုင်တယ်။ဆိုတော့နောက်တစ်ခုကကျတော့အစိုးရဘက်အနေနဲ့သူတို့ရဲ့ဟိုနိုင်ငံတကာရေးရကိစ္စတွေစပြီးတော့ဟိုလှုပ်ရှားတာမျိုးလည်းဖြစ်နိုင်တယ်လို့ယူဆပါတယ်ဒီလောက်ပါပဲခင်ဗျ
။လက်ရှိမှာလာအိုနိုင်ငံဟာအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့အလဲကျဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်နေတာဖြစ်ပါတယ်။စစ်ဆေးရတက်တန်းတလျှောက်လူခွင့်ချိုးဖောက်မှုတွေကြောင့်နိုင်ငံတကာအတိုင်းဝိုင်းရဲ့ဝေဖန်တာတွေခံရတဲ့ကြားကနေအဖွဲ့ဝင်နိုင်ငံဖြစ်လာခဲ့တဲ့မြန်မာနိုင်ငံအနေနဲ့လက်ရှိ NLD ဦးဆောင်တဲ့အစိုးရတဲ့လက်ထက်မှာအာဆီယံအဖွဲ့အတွင်းဘလောက်ထိဦးဆောင်ပါဝင်နိုင်မလဲဆိုတဲ့အပေါ်မှာတော့ဦးအောင်သူငိမ့်ကအခုလိုပြောပါတယ်။
ဆိုတော့အာဆီယံမှာကဒီလိုဗျဟိုနိုင်ငံတွေအားလုံးက consensus လို့ခေါ်တဲ့အားလုံးကြည်လည်သဘောတူပြီးမှဆုံးဖြတ်လုပ်ကိုင်တဲ့ဟာမျိုးပေါ့ဆိုတော့အဲ့လိုအနေအထားမှာကြတော့အာဆီယံကသဘောတူညီချက်ရဖို့ဆိုလို့ရှိရင်သူကတစ်ခါလေအချိန်ယူရပါလေနှေးပါလေဆိုတော့အဲ့တော့အာဆီယံနဲ့မှတည်တာကတော့ခုနပြောသလိုကျွန်တော်တို့ကသိပြီးတော့ကိုယ့်ရဲ့ကိုယ်စွမ်းကိုယ်စားဒီလောက်ကြီးပြနိုင်မယ်ကျွန်တော်မထင်ဘူးဆိုတော့ဒါပေမဲ့တခုရှိတာကအခုဒီ2015နှစ်ကုန်ကစလို့ဖြစ်လာတဲ့ AEC ကိစ္စပေါ့ကျွန်တော်တို့အာဆီယံစီးပွားရေးဒီလူမှုအတိုင်းဝိုင်းလို့ခေါ်ကြတဲ့ဟာပေါ့နော်ဆိုတော့အဲ့ဒီကိစ္စမျိုးမှာတော့ကျွန်တော်တို့ဘက်ကပို့ပြီးတော့ဟိုဘာခေါမလဲရှေ့လျှောက်လုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဘက်ကပို့လုပ်နိုင်တဲ့အနေအထားရောရှိမယ်ထင်ပါတယ
်အာဆီယံအနေနဲ့ဒေါအောင်ဆန်းစုကြည်ရဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ကမ္ဘာကောင်းဆောင်ဆိုတဲ့အနေအထားတွေကိုအသုံးပြုပြီးတော့အာဆီယံရဲ့ကမ္ဘာအခမ်းကဏ္ဍကိုလုပ်နိုင်မယ်ဆိုရင်တင့်တော်တယ်လို့မြန်မာရေးလှုပ်ရှားသူဒေါက်တာနိုင်အောင်ကပြောပါတယ်ဒါမဲ့လည်းအာဆီယံရဲ့လက်ရှိမူဝါဒတွေအပေါ်မှာပြောင်းလဲနိုင်ဖို့ကိစ္စမှာတော့အခက်အခဲတွေရှိနိုင်တယ်လို့ဒေါက်တာနိုင်အောင်ကသုံးသပ်ပါတယ်
မလွယ်ဘူးမလွယ်ဘူးဆိုတာကဒီလိုလေအခုကတော့ဒီအလုံးကဒီဗမာဂျာမနီဝါဒကိုသွားနေကြတယ်လို့ပြောနေတယ်ဆိုပေမဲ့လို့အဓိကတော့စီးပွားရေးဦးစားပေးပဲအာဆီယံအခြေခံကစီးပွားရေးဦးစားပေးပဲဆိုတော့ငကိုတွေကလည်းဒီဒိုင်းတီဗီနဲ့ဟိုဝင်မဆွတ်ကြခြင်းဆိုတဲ့ဥစ္စာမှာဗမာပြည်လည်းခံလာတာလည်းရှိတာပေါ့နော်ဆိုတော့သူတို့တစ်ချိန်တော့မှဒီလွတ်မြောက်ပေးဖို့အတွက်ကိုတင်းပွင့်နေနေမပြောရတဲ့မိုးရေပန်းရဲတဲ့တော်စုကဒီမိုကရက်တစ်နိုင်ငံမှာကောင်းမှဖြစ်လာရဲဆိုတဲ့ဒီတိုင်းတည်းမှာပဲသူ့နိုင်ငံထဲမှာရှေ့လူခွေရင်းမှာတန်းနိုင်ငံဆိုလို့ရှိရင်ဒါဆက်အနာရှင်စတဲ့အောက်ပြောင်းနေတယ်ဆိုတော့အဲ့လိုအခြေအနေမျိုးမှာသူတို့တက်လာတဲ့ကိုယ်စားလှယ်တွေကလည်းဒီဒီမိုအာဆီယံထဲမှာဒီမိုကရက်တစ်ရီဖော်မ်ဆိုတော့ပြောင်းနိုင်ဖို့အနေအထားမျိုးနောက်တော်စုဘက်ကလည်းပြောနိုင်ဖို့အနေအထားမျိုးပြတ်ခဲဦးမှာပဲ
ဒါမဲ့လည်းအာဆီယံရဲ့လက်ရှိမူဝါဒတွေအပေါ်မှာပြောင်းလဲနိုင်ဖို့ကိစ္စမှာတော့အခက်အခဲတွေရှိနိုင်တယ်လို့ဒေါက်တာနိုင်အောင်ကသုံးသပ်ပါတယ် မြန်မာသမ္မတဦးထင်ကျော်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့ဟာဒီကနေ့ညနေပိုင်းမှာတော့လာအိုနိုင်ငံကနေမြန်မာနိုင်ငံကိုပြန်ရောက်လာပြီလို့သိရပါတယ်ခင်ဗျာ
။သမ္မတဦးထင်ကျော်ရဲ့ပထမဆုံးနိုင်ငံခြားခီးစဉ်ပေါ်တုံ့တက်ချက်ကိုကိုရနိုင်စူးစီးတင်ပြခဲ့တာပါ။အခုထိုင်းနိုင်ငံအတွင်းကအသေးစားအိမ်တွင်းဆက်မှုလုပ်ငန်းတစ်ခုမှာမတော်တဆပောက်ကွဲမှုကြောင့်မြန်မာအလုပ်သမားတချို့သေဆုံးခဲ့ရတာကိုပြောပြပေးပါမယ်။ထိုင်းနိုင်ငံဘန်ကောက်မြို့ကနေ132ကီလိုမီတာဝေးတဲ့ထိုင်းနိုင်ငံအလဲပိုင်းဆူဖန်ဘူရီပြည်နယ်ထဲမှာနှစ်သက်ကူကာလတွေမှာတုံးလေရှိတဲ့မီရှူမီပန်ဖြောင်းအိုးနဲ့ရန်တွေတရားမဝင်ထုတ်လုပ်နေတဲ့အိမ်တွင်းဆက်မှုစက်ရုံတစ်ခုမှာကြာသာပတင်းညကမိလောင်ပောက်ကွဲမှုကြောင့်မြန်မာအလုပ်သမား6ယောက်သေဆုံးပါတယ်မြန်မာအလုပ်သမားဆိုတာကိုအိမ်နီးချင်းတွေအပြောအယသာသိရသေးပြီးသူတို့ရဲ့နာမည်နဲ့နေရက်လိပ်စာတွေကိုတော့စုံစမ်းနေဆဲပဲလို့ဆိုပါတယ်ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါရရှင်
ထိုင်းနိုင်ငံဆူဖန်ဘူရီပြည်နယ်ဦးထောင်မြို့နယ်အတွင်းကအိမ်တလုံးမှာပောက်ကွဲစီတက်တဲ့မီးရှူမီးပန်းတွေဖြောက်အိုးတွေရမ်းနေတူလောင်ထားပြီးနှစ်သက်ကူကာလတွေမှာအသုံးပြုတဲ့ပစ္စည်းတွေတရားမဝင်ထုတ်လုပ်ရောင်းချတဲ့အိမ်ဆက်ယုံလေးတစ်ခုပောက်ကွဲမှုဖြစ်ပွားခဲ့တာပါအဲ့ဒီလိုပောက်ကွဲမှုတွေကြောင့်မြန်မာပြည်သား6ဦးသေဆုံးသွားခဲ့တာဖြစ်တယ်ဆိုပြီးအဲ့ဒီနယ်မြေကမြန်မာနိုင်ငံသားတဦးကရှင်းပြပါတယ်
သူတို့လောက်တဲ့နေရာမှာကလေးကြတော့ဟိုဒီမိုင်းဖောက်တဲ့ဥစ္စာကိုသူတို့လောက်တယ်ဟုတ်လားမိုင်းဖောက်တဲ့ဥစ္စာပြီးမှမှသူများနေမိုင်းနေဖောက်တယ်ရတယ်ဟုတ်လားပြီးမှရဝင်ရှမ်းလို့ခေါ်တာတော့ထုတ်လေသူတို့လောက်ကြတယ်ဟုတ်လားအဲ့ဥစ္စာတွေအဲ့ဥစ္စာတွေလောက်ပြီးတော့နောက်ပြီးတော့ဆိုတော့အဲ့ဒီမှာပဲသူတို့အဲ့ဒီမှာပဲသူတို့စားဆိုတော့ပလေးတွေကပြောတယ်တမျိုးဖြစ်မှဆိုတော့သူတို့ထမင်းတွေဟေးတွေချက်တဲ့အချိန်မှလားနောက်ပြီးတော့သူတို့ဆက်လိုက်တဲ့ဘာတွေတောက်လို့လားအဲ့ဒီသူတို့လောက်တဲ့အလောက်သွားထိပါလားလားအဲ့ဒါမီးလောင်တဲ့တိုင်းလေဟုတ်လားကြိုင်တဲ့လူတွေကတရားမှမရှိဘူး6ရက်လောက်ဆို6ရက်လောက်သိပါတယ်ဟုတ်လားကြားတာတော့ဟိုဒီမိုင်ဖောက်လို့မျိုးပေါ်ကဒုံဒုံဒုံသူတို့ကြားတာစိုက်တဲ့မှာဆယ်ဘိတ်ကဟိုဒီကားဘိတ်ပေါက်လို့လားလို့ကဲသူတို့လည်းမတော်ကြည့်ရဘူးပေါ့အဲ့မျိုးဆိုတော့အကလုံးမီးလောင်ရတယ်ဆိုတော့အဲ့ဒါစစ်သားတွေပလိတ်တွေလာဆိုကြည့်တဲ့ခါကျတော့ဘာမှမကြိုင်တော့ဘူးအဲ့ရတိုက်ဟိုဒီပဲကြိုင်တော့တာပေါ့အဲ့ဒီလေအကလုံးမိလာသွားတယ်လေတခုမှမတန်တော့ဘူးဘာဒီဘာဒီနဲ့မိန်းကလေးလေးရောက်ကြလင်းနေရောက်သူတို့ဒီဥစ္စာအရဘလို့ဆိုတော့ဘာတက်တည်မှမရှိတော့ဘူးလေသူတို့အဲ့ဒီမိုင်းဘယ်ဒီမိုင်းဘုံပေါက်လို့မျိုးပေါ့ပေါက်ထဲတာဆိုတော့အကလုံးမိလာသွားတယ်ဟုတ်လားမိလာသွားတယ်ဆိုတော့ဘဒူးအရွှေမျိုးလဲဘဒူးလဲလဲသူတို့လည်းမသိတော့ဘူးဆိုတော့သူတို့သိရတော့ဗမာပြည်သားပဲမိန်းကလေးလေးရောက်ယောက်ျားလေးရနေရောက
်ပောက်ကွဲမှုတွေကြောင့်အိမ်တလုံးလုံးအားလုံးပျက်စီးခဲ့ပြီးအိမ်တိုင်းတွေတော့ပဲကျန်နေတော့သလိုအဲ့ဒီအိမ်မှာနေထိုင်နေတဲ့မြန်မာနိုင်ငံသားတွေရဲ့ရုပ်ပြက်ဆင်းပြက်ဖြစ်နေတဲ့အလောင်းတွေကိုသာတွေ့ရှိရတော့တယ်လို့ဆိုပါတယ်သူတို့တွေအနေနဲ့မြန်မာပြည်သားတွေဟုတ်မဟုတ်ဆိုတာကိုတော့အဲ့ဒီအနီးအနားကအိမ်နီးနားချင်းတွေနဲ့ဈေးဆိုင်တွေကပြောပြကြပြီးမြန်မာလူသမားတွေဖြစ်ကြတယ်ဆိုတာကိုအတည်ပြုကြပါတယ်ဒါပေမဲ့သူတို့တွေကိုဘသူတွေကအင်အားပေးထားတယ်လဲဆိုတဲ့အထောက်အထားတွေဘသူတွေကဒီအလုပ်ကိုခိုင်းစေခဲ့တယ်လဲဆိုတဲ့အထောက်အထားတွေကိုတော့ရဲနဲ့စစ်တပ်ကစုံစမ်းနေစေဖြစ်တယ်လို့လည်းပြောပြပါတယ
်သူတို့အဲ့ဒီမှာထွက်ထွက်ဝွေဝွေတော့အဲ့ဒီမှာဈေးဆိုင်ဈေးရောင်းတဲ့ရှိတယ်ဟုတ်လားအဲ့ဒီဈေးရောင်းတဲ့ဆိုင်မှာပြောတယ်သူတို့ဒီဘော့အဲ့ဒီမှာပဲဘော့ဆန်နေလာဝယ်စားကြတယ်ဆန်တို့စီတို့ကနော
်
ဈေးဆိုင်မှာလာဝယ်စားကြတာပေါ့အဲ့ဒီနေရာမှာရှိတာသူတို့ဟိုဒီတထေးတွေငါထားပြီးတော့အဲ့ဒီအိမ်မှာသူတို့အလုပ်လုပ်ကြတယ်ဟုတ်လ
ား
ဒီအိမ်မှာငါပေးပြီးတော့သူတို့အဲ့ဒီမှာလုပ်ကြပြီးတော့အခုလည်းပလိတ်တွေရှာနေတယ်လေဘဒူဘဒူတွေဟိုဒီငါထားတာလေခုနတော့လည်းတစ်ချက်ဟိုဒီလာတာကလည်းကြတော့ရှိရလေသူတို့တထေးရှိတယ်အဲ့ဒီတထေးကိုရှာရမယ်လေရှာပြီးတော့ဆိုရင်အဲ့ဒီကလေးတွေကိုသူတို့ငါထားတယ်တလောက်ဘလောက်နဲ့လဲအဲ့ဒီမှာအလုပ်ပြီးလုပ်ခိုင်းတယ်ဟုတ်လား6ရောင်းမှာအဲ့ဒါအခုကဒီဘက်ကပလိတ်တွေကရှာနေတယ်အဲ့ဒီတထေးကို6ရောင်းလုံးသေးသွားတယ်ဆိုတော့အဲ့ဒါဘဒူသွားမေးရမယ်လေပလိတ်တွေကလည်းမေးလို့မရအဲ့ဒါသူတို့လိုက်ရှာပြီးတော့ရှာနေတာပေါ့ရှာနေတာဆိုတော့ဒီကလေးတွေကိုဘဒူအလုပ်လာလုပ်ခိုင်းတာလေသူတို့တထေးရဘသူလဲဘသူသူတို့ငားတာလဲ
မြန်မာနိုင်ငံသားတွေတေဆုံးမှုနဲ့ပတ်သက်လို့အတည်ပြုနိုင်ဖို့အတွက်ထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ယုံကအလုသမားတန်အရာရှိဦးအောင်ကိုတန်းကို VOA ကဆက်သွယ်မေးမြန်းတဲ့အခါမှာတော့အခြေအနေတွေစုံစမ်းစစ်ဆေးနေစေဖြစ်တာမို့အချက်အလက်အစုံလင်မရရှိသေးဘူးဆိုပြီးပြောပြခဲ့ပါတယ်ရှင်
မအေးမှာစုံစမ်းတင်ပြခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုအီးမေးလ်ကတဆင့်ဆက်သွယ်လို့ရရင် bamis@voanews.com ကိုဆက်သွယ်နိုင်ပါတယ်။တယ်လီဖုန်းနံပါတ်ကတော့2323829554ဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်မေလ6ရက်တောက်ကြနေ့ညပိုင်းတန်လွှင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25နဲ့32တို့ကနေဖမ်းယူနိုင်နိုင်ပါတယ်။ဒီအချိန်ပိုင်းအတွင်းမှာတော့သတင်းပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊တုဒ္ဒဆောင်လဲအမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍတွေကိုနားဆင်ကြရမှာပါ။ဒီစီစဉ်တွေကမှအခုအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။public service ဆိုတဲ့လူမှုအကျိုးပြုသတင်းယူမှုကဏ္ဍကပုလစ်စာရွှေတစိတ်စုကိုဒီနှစ်အတွက် AP သတင်းဌာနစုကြည့်မြင်ခြင်းခံခဲ့ရပါတယ်မြန်မာနိုင်ငံသားအများစုဖြစ်တဲ့လူကုန်ကူးခံရသူတွေဟာအင်ဒိုနီးရှားကျွန်းတစ်ကျွန်းမှာတငါသည်တွေဖြစ်အတင်းအဓမ္မကျွန်းပြုစေခိုင်းနာခံနေခဲ့ကြရတဲ့အကြောင်းစုံစမ်းဖော်ထုတ်ပြီး Seafood from Slaves ကျွန်းတွေစီကပင်လယ်စားဆိုတဲ့သတင်းကိုရေးသားဖော်ထုတ်ခဲ့ကြတာပါအခုလိုအဖြစ်မှန်ကိုကဘာကသိအောင်တင်ပြနိုင်ခဲ့တဲ့အတွက်ကျွန်းပြုခံနေရသူပေါင်း 2,000 ကိုကယ်တင်နိုင်ခဲ့ပါတယ်ဒီသတင်းကိုစုံစမ်းထောက်လှမ်းခဲ့ကြတဲ့ AP သတင်းတောက်၄ဦးစလုံးဟာအမျိုးသမီးတွေဖြစ်ကြပြီးတူကတော့ကချင်တိုင်းရင်းသူ Esther Thusan ဖြစ်ပါတယ်။သူ့ရဲ့သတင်းယူမှုအတွေ့အကြုံနဲ့ပတ်သက်လို့ Esther Thusan နဲ့ဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လာလာတန်းကတင်ပြပေးထားပါရှင် You can bend but never break me cause it only serves to make me more determined to achieve my
ester tusan ရဲ့ ab သတင်းဌာနကဒီလူမှုအကျိုးပြုကဏ္ဍမှာသတင်းမှန်ကိုထုတ်ဖော်ပေးနိုင်ခဲ့တဲ့အတွက်ကြောင့်ဒီနှစ် pulitzer ဆုချီးမြှင့်ခံရတဲ့ဒီ seafood from slaves ပေါ့နော်ကျွန်းဝီထံကရတဲ့ပင်နေစာဆိုတဲ့သတင်းဓာတ်ပုံတွေတကထွက်လာတဲ့အခါမှာကျမတို့တွေ့ရတာကတချို့ပုံတွေထဲမှာဆိုရင်လူတွေကိုထောင်ချောက်နဲ့ချထားတာတွေတွေ့ရပါတယ်အဲ့လိုထောင်ချောက်နဲ့ချထားတဲ့လူတွေနဲ့ရော ester တို့တွေ့ဆုံအင်းမြန်ခွင့်ရခဲ့ပါလားရှင
်နောက်တော့ဟုတ်ကဲ့ဆက်ခဲ့ရပါတယ်ဒီမှာအဲ့ဒီညနေမှာကျွန်မဗမာတချို့နဲ့အဲ့ဒီသမင်းဆိုင်တဆိုင်မှာတွေ့ရတဲ့အတွက်ကြောင့်မလို့ကျွန်မတို့ပြောတယ်ကျွန်မအောင်နောက်နေ့ကျရင်မြန်မာအများကြီးရှိတဲ့နေရာကိုခေါ်သွားပေးပါကျွန်မအဲ့ဘက်မှာကုမ္ပဏီရှိမှလည်းမသိညတကောင်ဆိုတော့မောင်မဲနေဘာမှလည်းမသူကကျွန်းနဲ့ကျွန်းရှင်နဲ့တစ်ဖက်ကတော့ယူတာတစ်ဖက်ကတော့ဒီကုမ္ပဏီပေါ့အဲ့ဒါနဲ့နောက်မနေ့ကျတော့ကျွန်မတို့ဒီမြန်မာအကောင်လေးတချို့လာခေါ်ပြီးတော့မှအဲ့ဒီကုမ္ပဏီဝင်းတော့ကျွန်တော်တို့သွားလိုက်တယ်သွားလိုက်တော့သူကအဲ့လိုလုံချုံရေးစောင့်တဲ့လူတွေကလည်းအများကြီးပဲအဲ့ဒါနဲ့အဲ့ထက်ကိုသူကဝင်သွားတယ်သူကလည်းကြောင်သွားတာပေါ့အဲ့ဒီကုမ္ပဏီကိုလည်းလူစိမ်းကတစ်ခါမှဝင်ယူရမှာမဟုတ်တော့အဲ့လိုကြောင်ပြီးတော့မှသူကဝင်ခွင့်ပြုလိုက်တယ်ဝင်ခွင့်ပြုရကျွန်မကုမ္ပဏီဝင်းကဒီ site 6ထပ်ပတ်လည်ဝင်းရံထားပြီးတော့အလဲတက်တက်မှကျတော့ site ပြုလေးရှိတယ်အဲ့ site ပြုကသူကထောင်ချောက်ပေါ့ကျွန်မအော်ဒါရတယ်နော်ကုမ္ပဏီဝင်းလည်းပြောသေးတယ်ထောင်ကလည်းရှိရပေါ့နော်အဲ့ဒါနဲ့သူကခေါ်ရတာအမအဲ့ဒါတည်းမကတည်းကရှိသေးတယ်ဆိုမှအဲ့ထောင်ရှိကိုရောက်သွားတော့ကျွန်မမြန်မာပြည်သား15ယောက်လောက်ထောင်ထဲမှာရှိနေရကိုတွေ့ရပေါ့နော်အဲ့ဒါနဲ့ကျွန်မထိုင်လိုက်ပြီးတော့မှကျွန်မတို့အဲ့လို recording နေလုပ်လို့မရဘူးဘာမှစကားမပြောရသေးခင်မှာကျွန်မကိုအဲ့လိုလုံခြုံရေးတွေခေါ်ရတာခေါ်ရမှဒီမှာစကားမပြောရတော့တန်နေနေဆိုင်နေနေရမဟုတ်ဘူးဆိုမှအဲ့ဒါကျွန်မတို့လုံးဝပြန်ပြီးတော့ဝင်ပြီး interview လုပ်လို့မရတော့ဘူးမရတော့နောက်ဆုံးအဲ့ဒီကျွန်ကအကိုတရားကိုလှမ်းပြီးပြောတယ်ကျွန်ပြုခံရတဲ့လူလည်းသူလည်းအဲ့နဲ့ဖြစ်နိုင်မလားပေါ့ကင်မရာတိတ်တိတ်လေးနဲ့တွားပြီးတော့မှသူတို့အဲ့ဒီသူ့ interview လေးလုပ်ဖို့ကျွန်မမနက်ပိုင်းမှာကျွန်မဝင်လို့ရတဲ့အချိန်မှာတော့ဒီထောင်ချောက်ထဲမှာထည့်ထားခံရတဲ့ဒီကျော်နိုင်ဆိုတဲ့တရားကိုကျွန်မကင်မရာအသေးနဲ့တပ်ပုံပဲရိုက်လိုက်ရတယ်သူ့ interview အပြည့်စုံမလုပ်လိုက်ရဘဲနဲ့ကျွန်မအဖမ်းခံလိုက်ရတော့အဲ့တော့ကျွန်မအဲ့ကနေထွက်သွားလိုက်ရတယ်ထွက်သွားလိုက်ရတော့နေ့လယ်ကျတော့ကျွန်မကိုအဲ့ဒီအကိုကြီးတယောက်သူကင်မရာအသေးလေးနဲ့ယူသွားပြီးတော့မှအဲ့ဒီအခက်အလူကိုပြန်ပြီး interview သွားလုပ်ပေးတယ်အဲ့မှာကျမပြီးတော့မှပြန်ထွက်လာတဲ့အခါမှာကျမပြန်ကြည့်ရတဲ့အခါကျတော့ကျော်နိုင်ရဲ့သူ့ရဲ့တငယ်ချင်းပေါင်းပါတယ်အဲ့ထဲမှာထောင်ထဲထည့်ခံထားရတဲ့လူရဲ့ပြောပြချက်အရာသူတို့ကအလုံးမလုံးနိုင်တော့ဘူးအရန်မောတယ်14နှစ်အလုံးလုံးရတဲ့တော့ကျမအရန်မောတယ်ဆိုပြီးတော့မှပြောပြီဆိုရင်သူတို့ထောင်ထဲမှာထည့်တယ်ကျော်နိုင်ဆိုရင်အထူးသဖြင့်ကျော်နိုင်အဲ့မှာကျမတို့တင်းမှာမျက်နှာပါလာတဲ့ကျော်နိုင်ဆိုရင်သူကပြောတယ်ကျွန်တော်အဆမ်းမပေးလိုက်ရတယ်ကျွန်တော်မြန်မာပြည်ပြန်ပို့ပေးပါကျွန်တော်အိမ်ပြန်ချင်တယ်လို့ပြောတဲ့တော့ကြောင့်သူ့ကိုထောင်ထဲမှာထည့်ထားတာပေါ့နော်အဲ့လိုအပြစ်မရှိဘဲနဲ့သူတို့ခြောက်စားတယ်ပြီးတော့ဒီအထက်မှာရှိတဲ့ထိုင်းကပဲ့နေတဲ့ကပတိန်နဲ့အကုန်လုံးကသူတို့မှာလက်နက်အပြည့်စုံပါတယ်အဲ့လိုမျိုးဒီကျွန်ပြုတ်ခံရတဲ့လူတွေအကုန်လုံးကသူတို့မလွန်ဆန်နိုင်ဘူးကြောက်တယ် အဲ့ဒီလက်နက်တွေနဲ့ပဲခြောက်စားပြီးတော့မှတို့ခိုင်းစေတာပေါ့နော်အဲ့လိုမျိုးနှိပ်စက်တာတွေကိုတို့ကပြောပြပါတယ်ဟုတ
်ဆိုဆိုကအစ်စတာပြောတဲ့ကျွန်းကဘန်ဂျီနာလား
ဟုတ်ဘန်ဂျီနာဟုတ်ကဲ့
ဆိုအဲ့ဒီမှာမြန်မာကမ်ဘောဒီးယားလာအိုစီဆိုမြန်မာတွေကတော့အများဆုံးပေါ့နော်ဒီမြန်မာတွေရဲ့နေထိုင်မှုဟိုအခြေအနေရောဘယ်လိုရှိပါလဲ
ဒီကျွန်းပြုတ်ခံရတဲ့လူတွေကတော့နိုင်ငံတိုင်းကလူတွေအတူတူပါပဲရှင့်အတူတူပဲဆိုမှသူတို့ရဲ့ living condition ကအရန်ကိုဆိုးပါတယ်အဲ့ဒီကျွန်းမှာသူတို့ကုမ္ပဏီဝန်ထမ်းမှဆိုရင်တချို့ကငါးဖမ်းလေတွေကသူ့ကုမ္ပဏီနဲ့သူနံပါတ်လေးတွေနဲ့ရှိတယ်အဲ့တော့သူနဲ့ဆိုင်ရာငါးဖမ်းလေတွေအပေါ်မှာအလုပ်လုပ်ရတယ်24နာရီလုပ်ရတယ်သူကကျွန်းပြန်ကတ်တဲ့ခါမှာကျွန်းမှာခဏနားရတယ်နားတယ်ဆိုပေမဲ့သူတို့ကအဲ့ဒီကျွန်းအဲ့ဒီကုမ္ပဏီဝန်ထမ်းမှသူတို့အလုပ်လုပ်ရတယ်သမင်းဆိုလည်းတို့အဲ့လိုကောင်းကောင်းမွန်မွန်မကြွေးဘောနော်ရေလေးပါလေဆိုလည်းရေအသက်မရှိဘူးတော်တော်လေးကိုဆိုးရပါတယ်အဲတို့ငါးဖမ်းလေးမှဆိုရင်ပိုဆိုးတယ်ငါးဖမ်းလေးကပင်လယ်ထဲထွက်သွားတယ်တောက်ရေရေလို့တီးတက်မပါတော့တို့မှစက်တစ်ခုရှိတယ်ဟိုပင်လယ်ရေကိုစားငံရေကိုရေချိုဖြစ်ဟိုပြင်းပြီးပြောင်းလဲတဲ့မျိုးတွေရှိတယ်အဲ့ဒီအစားတောက်တွေကလည်းအလွန်ဆိုးရတာဘောနော်တို့ငါးဆိုရင်ဟိုတို့ပက်ကင်းထုတ်ပြီးသားလေးကနေပုတ်သွားရင်ပုတ်သွားတာမျိုးတို့ပြီးတော့ဟိုတို့လုံးဝသုံးမရတဲ့ငါးမျိုးစားတွေကိုပြုတ်ပြီးတော့မှစားရတယ်တို့အဲ့ဒီကျွန်းမှာနေရတဲ့နေရာကလည်းတို့အဲ့လိုတမန်တလင်းတွေမှာအခင်းလေးတစ်ခုပဲနဲ့အေးရတာမျိုးတွေအဲ့လိုဆိုရပါတယ်ရှင်ဟုတ်
ဆိုဆိုကအစ်စတာကတော့ပြောပြတာကတော့ထိုင်းနိုင်ငံကစီးရောက်ရှိလာတယ်ဆိုတော့ဗဂျီနာကျွန်းကိုတို့ရောက်နေတာကဘလောက်ကြာပြီလဲဘလို့နီးနဲ့တို့ရောက်လာကြတာလေဆိုတာလေသိချင်ပါတယ
်ဟုတ်ကဲ့တို့ကပုံမှန်အဖြစ်တော့ဒီမြန်မာပြည်မှာရှိနေတဲ့လူတွေပါဒါပေမဲ့ဒီလူကုန်ကူးတဲ့လူတွေကတအားဆင်းရဲတဲ့ DOD တိုင်းတို့ရခိုင်ပြည်နယ်တို့ victims အများဆုံးဟိုကြီးလိုက်မယ်ဆိုတော့အဲ့ဒီရွာတွေကလူတွေကိုတို့ကသွားပြီးတော့မှအလုတ်ကင်ခွင့်လမ်းတွေကိုတော့ပြောပြတာပေါ့အဲဒီတိုင်းနိုင်ငံမှာအလုတ်တွေလုပ်ရမယ်စက်ရုံတွေမှာပဲလုပ်ရမှာ biscuit စက်ရုံမှာလုပ်ရမယ်ဂျင်းပေါင်းမီစက်ရုံမှာလုပ်ရမယ်ဆိုတော့တို့လိန်ညာပြီးတော့မှခေါ်သွားပြီးတော့မှထိုင်းနိုင်ငံကိုရောက်တာနဲ့တခါလဲသူတို့ကတမောစိတ်ကိုခေါ်သွားတယ်ထိုင်းနိုင်ငံမှာတမောစိတ်အဓိကနည်းရရှိတယ်မဲခေါင်စိတ်ကန်းနဲ့ဒီမဟာချင်းစိတ်ကန်းဆိုတဲ့နည်းရရှိတယ်ဒါတော့သူ့ရဲ့ဟိုလူကုန်ကူးရဲ့လူတွေအချင်းချင်းမတူရတဲ့ကြောင့်မလို့အဲ့လိုတာနဲ့သူတို့ကစိတ်ကန်းကိုခေါ်သွားပြီးတော့မှတခါလဲဟိုစိတ်ကန်းပေါ်မှာသူတို့ငါးဖမ်းလေပေါ့ရောင်းစားပလိုက်တာပါသွားတဲ့လူတွေကတိကိုမတိလိုက်တာတချို့ကတော့ပြောတယ်ဒီငါးဖမ်းလေကတလပဲသွားမှာမင်းပြန်လာရင်ပတ်ဆိုင်ရမယ်ဆိုပြီးမှအဲ့လိုလိန်သွားတဲ့လူတွေရှိတယ်လို့ဒီတချို့ကြတော့ဒီလိုမတိလိုက်ပဲနဲ့အဲ့ဒီငါးဖမ်းလေပေါ်မှာသူမတိလိုက်ပဲနဲ့ပါသွားတာရှိတယ်။အဲ့တော့တချို့ကဘန်ဂျီနာကျွန်းကိုရောက်သွားတဲ့ခါကျတော့သူတို့ဘလို့မှမြန်မာပြည်ပဲဖြစ်ဖြစ်ထိုင်းနိုင်ငံဖြစ်ဖြစ်ပြန်လဲဆရာအကြောင်းလုံးဝရှာလို့မတွေ့တော့တာမျိုးဖြစ်သွားကြတယ်။ဖြစ်သွားတဲ့အချိန်မှာဘလို့မှချောင်ပြေးဆရာနေရာမရှိတဲ့ခါကျတော့ကျွန်းမှာသွားပြီးပိတ်မိနေတဲ့လူတွေကတချို့ဆိုရင်အကြောက်ဆုံးနေခဲ့ရတဲ့လူဆိုရင်ဒီ22မိနစ်တောင်ကြာတာပေါ့။အဲ့ဒီနေရာမှာတော်တော်များတဲ့လူတွေကတော့10မိနစ်လောက်ကိုသွားပြီးတော့အမှကျွန်းခံရတဲ့လူတွေရှိတယ်တချို့က9မိနစ်6မိနစ်ရှိတယ်တချို့ကတော့နည်းနည်း3မိနစ်တည်းရှိပါတယ်ဟုတ
်ကျွန်မတခုမိချင်တာကဒီ Esther တို့ရဲ့သတင်းစုံစမ်းဖော်ထုတ်မှုကြောင့်ပေါ့နော်ဒီကျွန်းပြုတ်ခံရတဲ့လူ2000လောက်ပြန်နေလွမြောက်လာခဲ့ကြပြီဆိုတဲ့ခါကျတော့အဲ့ဒီလူတွေရဲ့လောလောဆယ်အခြေအနေရော Esther တို့လိုက်မေးကြည့်သေးတာရှင်ကိုယ့်နိုင်ငံမှာရောသူတို့နဲ့ပြန်ဆုံစည်းတာတွေများရှိလားရှင်
အာဟုတ်ကဲ့ကျွန်မကတော့တို့ပြန်ရောက်ကြလေခဏခဏဆုံးဖြစ်တာလည်းရှိရယ်ဖုန်းနဲ့အဆက်အသွယ်လုပ်တာလည်းရှိပါတယ်။ဘာကြောင့်လဲဆိုတော့တို့ပြန်ရောက်လာကြရတယ်ကျွန်မလေးစိတ်မှသွားကြိုတယ်။လူမှုကယ်ဆယ်ရေးနဲ့ပြန်လည်နေရတဲ့ခါကြီးမှာတို့၂ရက်၃ရက်နေခွင့်ပေးတယ်ဆိုတော့နေမပြန်ခင်မှာတို့ခဏလေးထိမ့်သိမ်းထားပေးတာမျိုးတွေရှိပါတယ်။အဲ့တော့တို့စီကနေဖုန်းနံပါတ်တွေအလဲလဲလုပ်တယ်။တချို့ကတော့ပုံမှန်အနေထားကိုပြန်ရောက်နေပါဒါပေမဲ့တချို့ကတော့ပြန်ရောက်တယ်ဆိုမှဟိုးအရင်တော့တို့မြန်မာပြည်ကနေတခြားနိုင်ငံကိုရောက်မသွားခင်တော့အချိန်နေတိုင်းမှာစိတ်သက်သာမျိုးတွေရှိရမျိုးတွေကျွန်တော်တွေးရပါတယ်။ဒီပြန်လာတဲ့လူအများစုကဒီနိုင်ငံမှာမပါလို့ရမှမသိတာမျိုးတွေအများကြီးရှိပါသေးတယ်။ဥမာတို့တို့အလုတ်ကင်ဆန်းလန်အစ်စ်ဆိုတာကိုလည်းလူမှုကယ်ဆယ်ရေးနဲ့ပြန်လည်နေရချထားရတဲ့အဲ့လိုထပ်ပြီးလုပ်ပေးတာမျိုးတွေတိတ်မရှိသေးဘူးပေါ့နော်။အဲဒါကြောင့်မို့တို့စိတ်သက်သာတဲ့ယောဂမျိုးတွေတော့တွေးရပါတယ်ရှင်ဟုတ
်။အခုလိုပေါ့နော်ဒီ Pulitzer ဒီ Public Service အတွက်ကိုရွှေတစိတ်စုချပြတဲ့ခါမှာမြန်မာနိုင်ငံကတော့ဒီအထင်ကြီးပိုလစ်ဇာဆူရှင်ဖြစ်ကတော့ S2 ဆံပေါ့နော်ဆိုတဲ့အခါကျတော့အထူးသဖြင့်မြန်မာအမျိုးသမီးတွေတက်လေဂုံယူစရာလို့ဆိုရပါလိမ့်မယ်အဲ့တော့မြန်မာအမျိုးသမီးတွေကိုအထူးသဖြင့်အခုတွေ့ရတာကနည်းနည်းပြုပြင်ပြောင်းလဲစတင်လာပြီဆိုတဲ့အခါကျတော့ဒီသတင်းလောကတွေမှာမြန်မာအမျိုးသမီးတွေတော်တော်လေးပါဝင်လာတာတွေ့ရပါလိမ့်အဲ့တော့မြန်မာအမျိုးသမီးတွေကိုဘယ်လိုအကြံပေးချင်ပါလဲရှင်သတင်းယူရန်နဲ့ပတ်သက်ပြီးတော့ပေါ့နော်အမျိုးသမီးသတင်းတောက်ကောင်းကြီးဖြစ်လာဖို့အတွက်ကို
ကျွန်မတုံတွေ့ရတဲ့ဟာကအဲ့ဒီကျွန်းကိုရောက်သွားတဲ့အချိန်မှာကျွန်မလူတွေတော်တော်များများကိုအင်တာဗျူးလုပ်တဲ့ခါမှာသူတို့ကလေအမျိုးသမီးဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ပို့ပြီးတော့မှအားကိုးတဲ့မိခင်သိရှိရဆိုတဲ့ပုံစံမျိုးနဲ့အားကိုးတဲ့သဘောကိုတွေ့ရပါတယ်ရှင်အားကြောင့်မလို့ကျမတို့အမျိုးသမီးတွေက ဒီတည်င်းလောကနဲ့ပတ်သက်လာရင်ကျမတို့ပိုပြီးလှောက်ဆောင်နိုင်ဖို့အဲကျမတို့ကစွမ်းအားရှိပါတယ်။ဘာကြောင့်မလို့လဲဆိုတော့ကျမတို့မှာမိခင်စိတ်သက်သေရှိတဲ့လူတွေအားကိုအားထားတဲ့အလေးအထားတွေရှိတဲ့အတွက်ကြောင့်မလို့ကျမတို့မြန်မာအမျိုးသမီးတွေဆိုရင်လည်းကျမတို့အခုလိုကိစ္စမျိုးတွေဆိုတာအများကြီးရှိပါသေးတယ်။ကျမတို့လုပ်ရမယ့်တည်င်းတွေလည်းတကယ်အများကြီးရှိပါသေးတယ်။အခုဖြစ်နေတဲ့အဖြစ်သက်တွေကလည်းတကယ်ဖြစ်နေတော့မဲ့ရှိပါသေးတယ်။အဲကြောင့်မလို့ကျမတို့မြန်မာအမျိုးသမီးတွေမှာအကုန်လုံးမှာလုံနိုင်ရေးစွမ်းရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ကျမတို့နိုင်ငံကအမျိုးသမီးတွေတကယ်ကိုခွန်အားရှိတဲ့အမျိုးသမီးတွေဖြစ်တဲ့ဒီလောက်နှစ်ပေါင်းများစွာစစ်အာဏာရှင်လက်ထက်အောက်မှာတောင်မှကျမတို့ကအောက်မှာငုတ်ရှုံးမနေဘဲနဲ့ကျမတို့ဒီလိုလှုပ်လာနိုင်တဲ့လူတွေဖြစ်တဲ့အတွက်ကြောင့်ကျမတို့အများကြီးလှုပ်ဆောင်နိုင်ဖို့ရှိပါတယ်လို့ဟုတ်
You can bend but never break ဒေါ်လာလတ်တန်စီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးခန္ဓာကိုနားဆင်ခဲ့ရပြီးတဲ့နောက်အခုမအေးတနာကျော်စီစဉ်ထုတ်လွှင့်ပေးမယ်တူတာဆောင်လေအမေရိကန်တခွင်ကိုလည်းနားဆင်ကြရပါဦးမယ်ရှင
်မင်္ဂလာပါရှင်ဒီတစ်ပတ်တူတာဆောင်လေအမေရိကန်တခွင်အစီအစဉ်မှာတော့အရင်ဘက်တော့တင်ပြသွားတဲ့ဒီအမေရိကန်ပြည်အောင်စုကအိမ်ချမ်းမြေဈေးကွက်နဲ့ပတ်သက်ပြီးတော့ပြောပြနေတာကိုဆက်ပြီးတော့ဒီအိမ်တွေဝယ်ပြီးသွားတဲ့အစင်အထိဘယ်လိုလှုပ်ဆောင်ရလဲဆိုတာပြောပြပေးချင်ပါတယ်။အမေရိကန်ပြည်အောင်စုမှာကတနိုင်ငံလုံးငွေကြေးအကျက်တဲတဲကိုကြားရောက်သွားစေတဲ့အိမ်ချမ်းမြေဈေးကွက်အခုခါမှာပြန်ပြီးတော့ဥမော်လာပါပြီနော်။အခုဆိုရင်ပွင့်လင်းရသည်လည်းဖြစ်တာကြောင့်လူများပြားအတော်ကိုအိမ်ရောင်းဝယ်လှုပ်ကြတဲ့ကာလလည်းဖြစ်ပါတယ်။ဒါကြောင့်မလို့အမေရိကန်ပြည်အောင်စုအိမ်ရောင်းဝယ်ကိစ္စရပ်တွေဘယ်လိုရှိလဲသိရအောင်လို့အိမ်ချမ်းမြေအကျိုးဆောင်ကိုနေလင်းကိုမေးကြည့်ထားတာပါ။ကိုနေလင်းကအမေရိကန်ပြည်အောင်စုကိုပြောင်းရွှေ့ပြီးတော့အမေရိကန်အရှေ့မြောက်ချမ်းမေရီလန်ပြည်နယ်မှာနေထိုင်နေတာပါ။ဒီတော့ပြီးခဲ့တဲ့သတင်းဘက်ကပြောခဲ့တဲ့အစီအစဉ်ကိုဆက်ရမယ်ဆိုရင်တော့အိမ်ဝယ်တဲ့လုပ်ငန်းရှင်တစ်ခုလုံးအစကနေအဆုံးလချီကြတဲ့ကာလအတွင်းမှာလိမ်ညာမှုတွေမဖြစ်ဖို့ဘယ်လိုလှုပ်ဆောင်ကြရမှာပါလဲ။ဒါတွေကိုဆက်ပြီးတော့မေးကြည့်ရအောင်ပါ။
တို့ရုံးစပြောရမှာကတော့အရင်ဆုံးအိမ်မကြည့်ခင်မှာဘဲကနေဒီကိုပတ်စံချီးပါမယ်ဆိုတော့ဟိုစာရအရင်ဆုံးလာဖို့လိုပါတယ်အဲ့ဒါတို့ကိုတိတဲ့ဘဲနဲ့သွားသွားအပြင်လုပ်ပေးတဲ့သူခေါ်တာအပြင်ပွဲသားကုမ္ပဏီပေါ့နော်အဲ့ကုမ္ပဏီပဲသွားသွားသူတို့ရှိနေသွားတွေ့ရပါတယ်တွေ့ပြီးတော့ကိုယ့်ရဲ့ဒီအလုပ်ကိုင်ဝင်ဝင်ဘာညာအလုံးကိုသူတို့တွက်ချက်ပြီးတာနဲ့သူတို့ကဘယ်လောက်တန်အိမ်ဝယ်လို့ရတိုင်းလဲဆိုပြီးအကြောင်းလေးပေါ့နော်စာထုတ်ပေးပါတယ်အဲ့စာကိုကိုင်ပြီးတော့အိမ်စာရပါတယ်ကျွန်တော်တို့တွေ့တဲ့အိမ်ကြိုက်တဲ့အိမ်တွေ့ပြီးဆိုတဲ့အချိန်မှာအိမ်ကဈေးကွက်ကခေါ်တယ်ဆိုကြပါစို့ဗျာငါးသိန်းခေါ်တယ်ဆိုကြပါစို့အဲ့ဒီခေါ်ရဆိုရင်ကျွန်တော်ကပွဲသားဝယ်တဲ့ပွဲသားအနေနဲ့ကျွန်တော်ကဒီ area မှာကြံခဲ့တဲ့၆လအတွင်းမှာဘယ်လောက်နေရောင်းသွားတယ်ဆိုတာကိုကျွန်တော်ကတခါလေကျွန်တော်ဆင်းလို့ analyze လုပ်ပေးရပါတယ်။လုပ်ပြီးတော့ကျွန်တော်ကဒီရဲ့အခုလောလောဆယ်ပြင်ထားတဲ့အနေထားအိမ်ရဲ့အခန်းတီစီပုံအားလုံးတော့တက်ချက်ပြီးတော့ဒီအိမ်ကတော့ဘယ်လောက်လောက်ပေးရင်တော့တန်တယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့ကအကြံဉာဏ်ပေးရပါတယ်။အဲ့တော့မှဝယ်တဲ့လူအားတကယ်ကြိုက်တယ်ဆိုတော့ကျွန်တော်တို့ကအဲ့ဟို offer ပေါ့နော်။ဘယ်လောက်ပေးတာဆိုတဲ့ဆိုစာအုပ်ကျွန်တော်တို့စာရေးပြီးကျွန်တော်တို့ပေးရပါတယ်။ဒီရဲ့ဝင်ပေါ့နော်။အဲ့တော့မှဟိုဘက်ကဟိုပွဲစားကနေပြီးတော့ရောင်းတဲ့ပွဲစားနေပြီးတော့သူရဲ့ရောင်းမဲ့အိမ်ရှင်ကိုပြပါတယ်ပြပြီးတော့သူတို့နှစ်ယောက်တိုင်နေပြီးတော့မှသူတို့ရောင်းနိုင်တယ်ဆိုရင်ရောင်းနိုင်တယ်ဆိုတဲ့အကြောင်းပြောတယ်အချိန်မှာကျွန်တော်တို့ကစာချုပ်ထုတ်ပါတယ်အဲ့စာချုပ်ကိုကျွန်တော်တို့ကဟို contract ပေါ့နော် binding contract လို့ခေါ်ပါတယ်တရားဝင်ပေါ့နော်အဲ့ဒါလောပါကျွန်တော်တို့ကအဲ့ဒါဖြစ်ပြီးသွားပြီးတော့ကျွန်တော်တို့ကအရေးကြီးတဲ့ကိစ္စမပေါ်ဘဲနဲ့ကျွန်တော်တို့ပြဖြတ်လို့မရပါဘူးဒါကြောင့်ဆိုအဲ့ဒီမှာမှကျွန်တော်တို့တရားဆွဲရတာဖြစ်လာကြတာကို
ဟုတ်ကဲ့
ဆရာတို့ပါပဲ
ဟုတ်ကဲ့ဒီဈေးနဲ့ကျင်းနေပြီးတော့မှဝယ်တဲ့သူကနောက်ထပ်ဈေးကြီးကြီးနဲ့နောက်ထပ်ဝယ်တဲ့သူရှိလာပြီဒါပေမဲ့ကိုကလည်းစာချုပ်ချုပ်ထားပြီဆိုရင်ရောဖြတ်လို့ရပါလားဆရာ
ကျွန်တော်ဖြတ်လို့မရပါဘူးခင်ဗျာကျွန်တော်ဖြတ်တယ်ဆိုရင်လည်းကျွန်တော်တို့ဝယ်တဲ့လူကကျွန်တော်တို့ကနေနာကြီးတောင်းတော့ပါလေအဲ့ဒါနဲ့တရားရုံးမရောက်ပါဘူးကျွန်တော်တို့နေဖြတ်တာကိုမရှိပါဘူးတို့ပဲဝယ်တဲ့လူကလည်းကျွန်တော်တို့အရေးပေါ်ကိစ္စပေါ့ဗျာဆိုကြပါစို့ကျွန်တော်အလုပ်ပြသွားလို့ဝယ်နိုင်လို့ဆိုတဲ့ကိစ္စကလွဲလို့ကျွန်တော်မှဖြတ်ပိုင်ခွင့်မရှိပါဘူးဆိုလိုချင်တဲ့နေရာဖြတ်မယ်ဆိုတာနဲ့ဖြည့်ရတာပါပဲကျွန်တော်ရော်ကြီးတော့ပြီးမှလဲအာမမွေးတရားဆွဲတာကိုကျွန်တော်ခံမလာပါဘူး။အဲ့လိုအဆင်စင်နေအားရှိပါသေးတယ်။အဲ့တော့စာချုပ်မချုပ်ခင်မှာကျွန်တော်အများကြီးကျွန်တော်တိုင်နေဆွေးနွေးရပါတယ်။အဲ့ကြောင့်မို့လို့အကျိုးဆောင်နေထားရပါပါ
။ဟိုအဲ့ဒါပြီးသွားရင်ရောစာချုပ်အဲ့လိုမျိုးဟိုစာရွက်စာတန်းကိစ္စတွေခုနအပြန်လည်ညှိတာတွေနဲ့ဆိုတော့အိမ်ဝယ်တဲ့ကိစ္စတခုကဘယ်လောက်လောက်ထိကြာနိုင်မှာလဲရှင
်။ကြာပါတယ်ကျွန်တော်တို့အထက်ဆုံးရက်30လောက်ကြာပါတယ်။ကျွန်တော်ခုနပြောတဲ့စာချုပ်ရပြီဆိုတော့အဲ့စာချုပ်ကိုကိုင်ပြီးကျွန်တော်ရဲ့ဝယ်တဲ့သူကအဲ့စာချုပ်ကိုကိုင်ပြီးဘဏ်ကိုသွားရပါတယ်။ဘဏ်ကိုသွားပြီးတော့ဘဏ်မှာသူတို့ငါတို့စာချုပ်ပြလာပြီငါတို့ပတ်သက်ချိဖို့လုပ်ပါဆိုတဲ့ step တွေလာပါပြီအရေးကြီးတဲ့ချက်ကဘာပါလဲဆိုတော့ဘဏ်ကဒီအိမ်ရဲ့တန်ဖိုးကိုသူကလည်းကျွန်တော်တို့လိုပဲသူကလည်းစစ်ပါတယ်။မဆိုကြတော့ကျွန်တော်ဒီအိမ်ကိုကျွန်တော်ငါးဘေးတင်ရတယ်ဆိုကြပါစို့။ကျွန်တော်နဲ့ရောင်းတဲ့လူတွေရင်းနှီးလို့ကျွန်တော်ကဟိုပတ်သက်သူရှိရနေပြီးတော့တစ်ဖက်နဲ့ပြောပြမရအောင်မင်းဟိုငါအိမ်ရဲ့တန်တာ၃ဘေးငါငါးဘေးပြည်တယ်နောက်ဘေးကိုမင်းကလည်းခွဲယူမလို့လုပ်လို့မရပါဘူး။ဘဏ်ကလည်းသူကယာချက်ကိုလွှတ်ပါတယ်။ယာချက်ကဟုတ်တယ်ဒီအိမ်ကသူတို့ဘေးတဲ့ငါးဘေးတန်ပါတယ်ဆိုတော့မှသူကချိတာပါ။မဟုတ်ရင်ဘဏ်ကမချိပါဘူး။အဲ့တော့အစ်တိုင်းအစ်တိုင်းမှာသူကအားလုံးကိုဥပဒေနဲ့ထိကျုပ်ထားတာပါ ဘဲကိုရောက်ပြီးဆိုကြပါဆိုဘဲကတော့ဘဲကနေပြီးတော့ဆက်စည်တယ်ကိုယ့်ရဲ့ဝင်ငွေကိုဆက်စည်တယ်ဦးနေကရာပြန်နေလဲအင်းရဲ့တန်ဖိုးဆက်စည်တော့အားလုံးမှန်ကန်ပြီးဆိုရင်မှဘဲကနေပြီးတော့ final letter ပေါ့လေကျွန်တော်တို့ဒီအင်ကိုငါးသိန်းနဲ့ဝယ်ဖို့ဟိုငါတို့သဘောတူပါတယ်ငါတို့တသက်ချိပါမယ်ဆိုတော့စာထုတ်ပေးပါတယ်အဲ့စာရပြီးဆိုရင်ကျွန်တော်တို့ကကျွန်တော်တို့နဲ့တော်တယ်ကျွန်တော်တို့ lawyer ပေါ့နော်ရှင်းနေသူတို့အဲ့အိမ်နဲ့ပတ်သက်လို့လုပ်တဲ့ရှင်းနေရှိပါတယ်အဲ့ရှင်းနေရှိကျွန်တော်တို့ကသွားပြီးတော့ရှင်းနေရှိမှာပဲကျွန်တော်ရဲ့ဟိုဝယ်တဲ့လူရဲ့အကျိုးဆောင်ရဲ့ဝယ်တဲ့လူရဲ့ရောင်းတဲ့လူရဲ့ရောင်းတဲ့လူရဲ့အကျိုးဆောင်ရဲ့ရှင်းနေရထိုင်ပြီးတော့ကျွန်တော်တို့ကတခါလေအပိဓာစာချုပ်ထုတ်ပါတယ်ဘာကြောင့်လဲဆိုတော့အဲ့စာချုပ်မချုပ်ရင်ကျွန်တော်တို့ကဘဲကလည်းအဲ့စာရဲ့စာတန်းလေးကိုချုပ်ဖို့လိုတယ်ဘာကြောင့်ဒီပတ်စံကိုကဝယ်တဲ့လူကိုချိတာကိုရောင်းတဲ့လူကိုလည်းပတ်စံပို့တဲ့ပတ်စံပြန်ပေးတဲ့တော့အဲ့လိုအစစ်သက်သွားရပါဒါပေမဲ့နောက်ဆုံး final position ကတော့ဘဲပေါ်မှာမူတည်ပါတယ်ဘာကြောင့်ဘဲကပတ်စံအများစုချိတာကိုအဲ့တော့ဘဲငယ်ရာချက်ကအရေးကြီးဆုံးပဲပဲရရဖြတ်ကနေပြီးတော့ဒီအင်္ဂါတလောက်တံပါလေဆိုရင်ကျွန်တော်တို့ကရောင်းဝယ်ချက်တာပါအတန်မှုဆိုရင်ကျွန်တော်တို့ကပြန်ပြီးတော့ရောင်းတဲ့လူပြောပါတယ်မတန်ပါဘူးဒီအင်္ဂါတော့အဲ့တော့ခင်ဗျားတို့ short ပေးနိုင်မလားဒီဈေးကို short ပေးနိုင်မလို့ဝယ်မယ်မ short ပေးနိုင်ဘူးဆိုတော့ကျွန်တော်မဝယ်ဘူးဆိုတော့ကျွန်တော်အဲ့ဒီမှာ cut ခက်ကိုကျွန်တော် cancel လုပ်လို့ရပါတယ်အဲ့ဆိုလိုချင်တဲ့ဒေတာအစစ်ကျွန်တော်တို့ကထိန်းထုတ်ထားတဲ့သဘောပေါ့နော်ဟိုပဲရရဖြတ်ကလည်းကျွန်တော်တို့ကဟိုအပြင်လူမဟုတ်ပါဘူးဒီဘဲကနေပြီးတော့ဒီစားခံထားတဲ့ certified ပေါ့နော် license ရရဖြတ်ပါအဲ့ရဖြတ်ကလည်းသူကလိန်လို့မရပါဘူးအဲ့တော့အဲ့လိုအစစ်ထုတ်ထားတဲ့အတွက်အဲ့လိုထိတုတ်ထားတဲ့အတွက်ကျွန်တော်တို့ကဒီအင်းရဲ့တန်ဖိုးကိုကျွန်တော်တို့ကအနည်းဆုံးတော့ခံမှန်းကြည့်မှတ်နိုင်ပါတယ်ကျွန်တော်တို့
ဟုတ်ကဲ့ရှင်အဲ့တော့အဲ့ဒီလိုမျိုးအဖက်ဖက်ကနေအစင်းစင်းစစ်ဆေးနေတယ်ဆိုတော့အင်းအယောင်းဝယ်ကိစ္စတွေကဟိုတော်ယုံတန်ယုံတော့ဟိုလိန်လေလှည့်ပြောင်းမှုတွေဖြစ်လာနိုင်စရာမရှိဘူးပေါ့နော
်အဲ့ဒါတော့ပြောလို့မရဘူးပြကျွန်တော်တို့တန်ခဲ့တဲ့လုံက2007ပေါ့နော် 67 လောက်ကဟိုအင်းဈေးမားကတ်မှာဖြစ်ခဲ့သူတွေနေ့တိုင်းနေ့တိုင်းမှာဒီအိမ်ပွဲစားဟိုဘယ်လိုခေါ်လဲ organization တို့နော်ဒီ bank တွေကအစိုးရနေပြီးနေ့တိုင်းနေ့တိုင်းသူကဒီဥပဒေကိုပြန်ပြီးတော့သူကကျန်နေဆက်စေးတာဗျာတို့အနေနဲ့အစ်စ်ထုတ်ဖို့လိုရဲဆိုရင်ကျွန်တော်တို့အစ်စ်တက်ထုတ်တာပေါ့ဒါပေမဲ့အဲ့လိုမျိုးဖြစ်ခဲ့တဲ့အတွက်အဲ့တုန်းကအဲ့ပေါ့နော်ကျွန်တော်တို့ပွဲစားရယ်ဟိုဘန့်ရယ်ပြီးတော့လော်ယာရယ်တုံးအောင်ပေါင်းပြီးလိမ့်တာပေါ့ဗျာဟိုဒိန်ပြီးတက်လာတက်ခဲ့မှုလေအဲ့တော့မဖြစ်ဘူးဟိုဖြစ်နိုင်တယ်ဒါပေမဲ့တခုရှိတယ်တို့ကနေ့တိုင်းနေ့တိုင်းမှာပြန်ပြီးတော့ဒီဟိုဥပဒေတွေကိုပြန်ပြီး review လုပ်တဲ့ခါကျတော့ကျွန်တော်တို့အနေနဲ့ရက်ခက်ခဲ့ပါတယ်အဲ့ဒါကြောင့်ကျွန်တော်ပွဲစားရယ်ဒီမှာ license ရထားပြီဆိုရင်ဟိုကျွန်တော်တို့ sanitize တော်ပြီပေါ့နော် license ရတာဒီစင်တဲ့ကျွန်တော်တနက်တက်သွားပြတ်ခဲ့ရတယ်ဒီဥပဒေနဲ့ပတ်သက်ပြီးတော့အဲ့ဒါမတက်မတည်ရမတက်ကျွန်တော်တို့ license ဟိုဘယ်လိုခေါ်လဲ cancel ဖြစ်တာပေါ့နော်အဲ့အတွက်ကိုထိန်းချုပ်ထားပါတယ
်ဟုတ်ကဲ့ဟိုကိုနေလင်နောက်ဆုံးတစ်ခုလေးမေးချင်ပါတယ်ဟိုဒီ American ပြည်အောင်စုမှာဟိုအင်ချန်မြေဈေးကွက်ဟိုအကြီးကျယ်ပြက်ပြီးတော့လဲဟိုငွေကြေးကျက်တဲ့တွေလဲရောက်ခဲ့တဲ့တာဒကာရှိတယ်ဒါပေမဲ့အခုတော့လဲအင်ချန်မြေဈေးတွေကလဲပို့ပြီးတော့ပြန်ပြီးတော့ကောင်းလာတယ်ဆိုတော့ဟိုအင်ချန်မြေရောင်းဝယ်ပြီးတော့ဟိုပတ်စံလေးဟိုရင်းနှီးမြှုပ်နှံခြင်းတဲ့သူတွေအင်ချန်မြေအိမ်တစ်ခုပေါ့နော်ခြံတစ်ခုဝယ်ထားတာဟာကောင်းတဲ့ရင်းနှီးမြှုပ်နှံမှုဖြစ်ပါလားကိုနေလင်းရဲ့ဒီဟိုလုပ်ငန်းအတွေ့အကြုံအရဘလို့ထင်ပါလဲရှင့်
အဲ့တော့အမေရိကန်မှာကတော့ဟိုရှင်းပါတယ်ဆိုလိုချင်တဲ့အိရေးမင်းတို့နိုင်မှုဆိုတာကကျွန်တော်တို့ရှင်းတာကကျွန်တော်တို့ဘဝသက်သက်တာမှာအများဆုံးပတ်စံရင်းနှီးမြှုပ်နှံတဲ့ဟိုလုပ်ငန်းတစ်ခုပါဟိုလုပ်လို့ပြင်ပြီးအတွက်ပါလေအဲ့တော့သူတို့အနေနဲ့ကရင်းနှီးစဉ်းစားတာပေါ့နော်အိမ်ဝယ်တော့မယ်ဆိုရင်ဒါလုပ်တင်တာမသူတို့လုပ်တင်တာဒါကြောင့်ဆိုတော့ကျွန်တော်တို့ပတ်စံကဘဏ်ကချိတယ်လေပြောပြောဒါကိုပြန်ပေးရမယ်လို့ရှင်းလေအဲ့တော့ကျွန်တော်တို့ဘဝမှာဒါအများဆုံးရင်းနှီးမြှုပ်နှံတဲ့လုပ်ငန်းတစ်ခုပါဆိုတော့ကျွန်တော်ကအတန်တန်ပြေးတာကတော့အဲ့လိုလူမျိုးတွေအခုချိန်မှာဝယ်မယ်ဆိုရင်အာမစိုးဘူးလို့ပြောရတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်အိမ်ဈေးကွက်ကနည်းနည်းလေးပြန်ပြီးတော့လှုပ်လာတဲ့ဘောမှာရှိတယ်။ဒါပေမဲ့အခုတော်တော်များများကတော့ကျွန်တော်ပြည်သက်ပါဒီလာမဲ့ဒီနှစ်မှာပေါ့နော်သမရအကြောင်းလေးဖြစ်တဲ့အခါကျတော့သူတို့ရဲ့ policy ဘယ်လိုလာမလဲဆိုတာစောင့်ကြည့်တဲ့ဘောမှာရှိတယ်ပြည်။နည်းနည်းတော့ညီတဲ့ဘောမှာလည်းရှိတယ်။တစ်ဖက်ကလည်းလှုပ်လှုပ်ရှားရှားလေးရှိတယ်ပေါ့။အဲ့လိုမျိုးအနေထားမှာရှိတယ်။အဲ့တော့ကျွန်တော်အနေနဲ့ permanent လူတွေကိုဝယ်မယ်ဆိုရင်တော့ဟိုဒီစရာ timing စဉ်းစားပြီးတော့ဝယ်ပါ။ဒါပေမဲ့ဟိုဝယ်လို့ကောင်းတဲ့အခြေအနေတွေတော်ရရနိုင်ပါတယ်။ဒါပေမဲ့နောက်တစ်ချက်ကဦးငါကပြောတယ်ယင်းနည်းနည်းလူတွေအတွက်ကတော့ကျွန်တော်အနေကတော့အခုချိန်ကဝယ်မယ်ဆိုရင်ဝယ်လို့ကောင်းတဲ့အချိန်လေးဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီမှာကဟိုစီးပွားရေးကငြိမ်းတဲ့အနေအထားဖြစ်လာပြီ။ဆိုတဲ့အခါကျတော့သူကဒီနိုင်ငံရဲ့တင်စည်းကတော့10မိနစ်တခါတော့ကိုအပြောင်းလဲရှိနေရှိပါတယ်။ဒါကသူတို့ကျွန်တော်ပြောတဲ့စကားမဟုတ်ပါဘူး။သူတို့ analyst လုပ်တဲ့လူတွေအားလုံးပြောတဲ့စကားပါ။အဲ့တော့ဗျာကျွန်တော်ပြောချင်တဲ့အနေနဲ့ကဟို invest လုပ်မဲ့လူတွေအတွက်ဒီနိမိတ်တွေဒီစကားတော့အခုချိန်မှာဝယ်ရင်နောက်လာတဲ့10မိနစ်လောက်ကိုကျွန်တော်တို့အားပြီးတော့အကျိုးမြတ်ရနိုင်တယ်လို့ကျွန်တော်ထင်ထားပါတယ်။
အဝယ်လုပ်ငန်းရှင်အစကနေပြီးဆုံးငွေချေလက်မှတ်ထိုးတဲ့အထိအဆင့်တွေအများကြီးအချိန်တစ်လနှစ်လကြာအောင်လုပ်ကြရတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီလိုလုပ်တဲ့အချိန်မှာလိန်ညာမှုတွေမဖြစ်ဖို့တရားဥပဒေနဲ့ပတ်ပေါင်းစုံကနေထိန်းထားပေးတာလည်းဖြစ်ပါတယ်။ဒီလိုအမေရိကန်ပြည်အောင်စုစနစ်လိုပဲမြန်မာနိုင်ငံမှာရောင်းသူဝယ်သူနှစ်ဦးနှစ်ဖက်အကျိုးရှိပြီးတော့မှန်ကန်တဲ့ရောင်းဝယ်မှုတွေရှိနိုင်တဲ့ဥရေစည်းမျဉ်းတွေအကောင့်ထဲပေါ်ပြီးတော့ကျင့်သုံးနိုင်ပါစေလို့ဆန္ဒပြုပါတယ်နော်။နားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
မရီတနာကျော်စီစဉ်တင်ဆက်ပေးနေတဲ့တုတဆုံလင်အမေရိကန်တခွင်ကိုအခုလိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုအင်္ဂါနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရစေ။အခုနောက်ဆုံးနားဆင်ရမယ့်သိပ္ပံနဲ့ဤပညာစီစဉ်ကိုတော့ဒေါက်ခင်မြို့သက်ကစီစဉ်တင်ဆက်ထားပါရစေ။
နီညိုရာသီဥတုတံကိုခန်းနေရတဲ့မြန်မာနိုင်ငံရဲ့နေရာတော်များများမှာကံရီခန်းချောက်မှုနဲ့အတူရေရှားမှုတွေကျုံနေရတယ်လို့တချို့နေရာတွေမှာတော့အေယာဝတီမြစ်တိုးလာနေပြီးရေကြီးရေရှမ်းမှုတံကိုခန်းနေရပါတယ်။နိုင်ငံတွင်းတောက်သုံးရေပြဿနာအဖြေရှာရေးအတွက်ရေအင်းမြေဆိုင်ရာကုလသမဂ္ဂအရာရှိဟောင်းဦးညွန့်လွင်အမြင့်ကိုဒီတစ်ပတ်မှာပြောပြပေးပါပ
ါ။အဓိကကတော့အရင်မြေကန်တာနှမျိုးပဲရှိမယ်ဆိုတော့မြေပေါ်ရေနဲ့မြေအောက်ရေပေါ့မြေပေါ်ရေကလည်းမူးခေါင်နဲ့မူးမရွာဘူးဆိုရင်ဒီမြေပေါ်ရေရဲ့စီစဉ်မှုကလျော့ပါသွားမှာအမှန်ပဲမြေအောက်ရေကလည်းကျွန်တော်တို့ဒီမှာရေတန်ဇာတတွေနဲ့ပေါ်ပေါ်များများရှိခဲ့တယ်ဆိုရင်လည်းတချို့နေရာတွေမှာရေတွင်းလက်တူးတွင်းနေအနဲ့တူးတဲ့စက်ရည်တွင်းနေအဲ့ဒီမှာမြေအောက်ရေမျက်နှာပြင်နေရတဖြည်းဖြည်းယော့ပါလာတယ်ဘာလို့ယော့လာလဲဆိုတော့ပြန်ပြီးဖြည့်တင်းတဲ့ဟာကလည်းနင်းလာတယ်နောက်တစ်ခုကထုတ်ယူသုံးဆွဲမှုတွေလည်းအများကြီးဖြစ်လာတယ်ဆိုတော့အဲ့ဒီအချက်တွေကြောင့်ရေရှားပါမှုတွေနောက်တချို့နေရာတွေမှာဆိုရင်ရေမျက်နှာပြင်နေစာဆင်းသွားပြီးတော့တချို့ဆိုရေလုံးဝထုတ်လို့မရတော့တဲ့အခြေအနေတိရောက်သွားတယ
်အခုအဓိကရေပြဿနာတက်နေတာဘယ်နေရာတွေပါလဲ
များသောအပြင်ပေါ့နော်ကြေးရွာတွေပူပြီးတော့ထိခိုက်တာများတယ်ဗမာပြည်မှာကြေးရွာပေါင်းကျွန်တော်တို့6000လောက်ရှိတဲ့အထက်မှာတချို့ကတော့ပုံမှန်ပဲဒီလိုနေရာတွေရောက်လာတဲ့အချိန်မှာရေရှားပါတဲ့တန်ကိုခံရတယ်တချို့ကြတော့လေတာမန်ထုတ်ယူသုံးဆွဲနေတဲ့ရေတွင်းရေကန်နေပေါ့နော်တဖြည်းဖြည်းခန်းချောက်လာတယ်ပုံမှန်မဟုတ်တဲ့ခန်းချောက်မှုတပိုင်းကအချိန်ပိုင်းချင်းတို့အတွင်းမှာဖြစ်တဲ့ဒီရေရှားပါမှုပေါ့နော်နောက်တစ်ခုကတော့ပုံမှန်ရေရှားနေကြနေရတယ်ဒါကဘာလို့ပြလဲဆိုတော့ကျွန်တော်တို့ဘက်မှာပြင်ဆင်ထားဖို့လိုတယ်ဆိုတဲ့အကြောင်းကိုပြ
ပြင်ဆင်ထားဖို့အတွက်ဘာတွေလိုလဲ
အခုလည်းလောလောဆယ်လည်းကျွန်တော်တို့လုပ်နေကြတာတွေ့ပါတယ်သို့တော်လည်းအားလုံးပေါင်းပြီးတော့တာဝန်ရှိတဲ့ဌာနဆိုင်ရာတွေပြည်သူလူထုတွေဆွေးနွေးမှုတဲ့ဖွဲ့စည်းတွေလူမှုရေးအသင်းဖွဲ့တွေအားလုံးပေါင်းပြီးတော့ဆောင်ရွက်ဖို့လိုတဲ့အချက်ရှိပါတယ်ဆိုတော့ဘာလို့ဆိတ်ကျင်လဲဆိုတော့အတိအကျကျွန်တော်တို့ရေနဲ့ပတ်သက်တဲ့စစ်တမ်းတွေကျွန်တော်တို့ကောက်ထားဖို့လိုတယ်။နော်ရွာမှာရှိတဲ့ရေမြစ်တွေ၊နော်လူဦးရေ၊တောက်ရေ၊သုံးရေ၊သုံးဆွဲနိုင်တဲ့ပမာဏပေါ့နော်။နောက်တစ်ခုကသုံးဆွဲနိုင်တဲ့အချိန်ကာလတကယ်လို့ရေပြတ်တောက်မယ်ဆိုရင်အချိန်ဘယ်လောက်လောက်ကြာနိုင်လဲပေါ့နော်။အဲ့ဒီအချက်လက်တွေကျွန်တော်တို့သိထားလို့ရှိရင်ဒါကကျွန်တော်တို့ကြိုပြီးတော့စီမံချက်ချလို့ရတာပေါ့။နောက်တစ်ချက်ကကြေးရွာဒါမှမဟုတ်ရင်မြို့နယ်လူတုပေါ့နော်။လူတုကိုပဲပြန်ပြီးတော့သူတို့စီမံဆောင်ရွက်ထားနိုင်တဲ့အချက်တွေရှိတယ်။အဲ့ဒါပါလဲဆိုတော့ရေကန်တွေခန့်ချောက်မှုကိုအတတ်နိုင်ဆုံးထိန်းသိမ်းထားလို့ရတယ်။အဓိကကတော့ကျွန်တော်ရေငွေ့ပြန်တာပေါ့။ဒီရေငွေ့ပြန်တာကိုထိန်းသိမ်းထားနိုင်ရင်သုံးဆွဲနိုင်တဲ့ကာလကနည်းနည်းလေးပိုပြီးတော့ရှည်လာနိုင်တာပေါ့။နောက်တစ်ချက်ကရေသုံးဆွဲမှုနဲ့ပတ်သက်ပြီးတော့လေရေသုံးဆွဲတဲ့ဒီဒါကြီးကြပ်ရေးအဖွဲ့တို့ဘာတို့ဒါမျိုးဖွဲ့စည်းထားလို့ရတယ်။နောက်တစ်ခုကသုံးဆွဲတဲ့ရင်းမြစ်တွေကိုရေရှားပါမှုမဖြစ်ခင်ကာလတခုမှာခါရီပြုတ်ပြင်ထိမ့်သိမ်းထားမယ်။ရေတွင်းဆဲတာတော့လောကတခြားရှားတော့အရန်သုံးဆွဲနိုင်တဲ့ရင်းမြစ်တခုခုကိုလှုပ်ထားတာတော့လောကဒါမျိုးလုံနိုင်တယ်။နောက်တစ်ခုကရေတိုလောင်နိုင်တဲ့ပမာဏပေါ့နော်။ဒီမှာကတော့လွယ်လွယ်ကူကူကျွန်တော်တို့ပြောရရင်ဒီကွန်ကရစ်ကန်တို့ကွန်ကရစ်စီတို့ဒီမှာသုံးဆွဲလေးရှိတဲ့ရာဝင်အိုးပေါ့အဲ့လိုဟာမျိုးတွေကိုကြိုပြီးတော့အဓိကဖြစ်တဲ့တောက်သုံးရည်နောက်ချက်ပြုတ်ဖို့အဲ့ဒါကိုတူလောင်ထားနိုင်ရင်တော်တော်လေးကိုပြင်ဆင်ပြီးသားဖြစ်မယ်လို့ယူဆတယ
်အခုလိုကြိုတင်ပြင်ဆင်တာတွေအတွက်အရေးပါတာကစီမံခန့်ခွဲမှုဖြစ်ပါတယ
်ကြေးရွာတိုင်းကြေးရွာတိုင်းမှာစီမံချက်လေးတွေကိုစီရှိကြရင်ခက်ခဲဖြစ်လာတဲ့အခါမှာရုတ်တရက်ကြီးရလာရေပြတ်သွားတာမျိုးမဖြစ်နိုင်ဘူးပေါ့အနည်းဆုံးရေရက်120စာတူလောင်ထားနိုင်မယ်เนาะအဲ့လိုမျိုးလုပ်ဖို့ဆိုတာလေကြေးရွာလေးတစ်ခုတည်းအနေနဲ့တော့လုပ်ချင်မှလုပ်နိုင်တယ်တွေးရကတော့လကောင်းထောက်ပံ့ပေးနိုင်တဲ့ဖွဲ့စည်းတစ်ခုခုကတော့လကောင်းလူမှုရေးဖွဲ့စည်းတစ်ခုကတော့လကောင်းကူညီပံ့ပိုးပေးလို့ရတာပေါ့နော်နောက်တစ်ချက်ကတော့ဒါအခုလည်းလုပ်နေကြတယ်တကယ်အရေးပေါ်ဖြစ်လာပြီးရေလုံးဝမရှိတော့ဘူးဆိုရင်ကူညီပေးဖို့ဆက်သွယ်တဲ့ဌာနကကျွန်တော်တို့ဖွင့်ပေးထားတာရှိတယ်အရေးပေါ်ရေလာပို့နိုင်တယ်ဆိုတော့အဲ့လိုဟာတွေတော့ရှိတယ်သို့တော်လည်းဒီတကယ်ကိုစစ်တမ်းနဲ့လာကြကြနနကြိုပြီး plan လုပ်ထားတဲ့ဟာမျိုးရှိရင်ကျွန်တော်တို့ဒါတာမန်အဖြစ်ဖြစ်ပေါ်လာတဲ့ဟာတွေကိုစနစ်ကျကာကွယ်နိုင်တယ်ဖြည့်ဆည်းပေးနိုင်တယ် logistics ပြဿနာဒီမှာရုပ်ရက်ဖြစ်လာရင်လုံးလုံးမရသေးဘူးအဓိက planning နဲ့ assessment ပေါ့လက်ထဲမှာ data မရှိဘဲဘယ်လိုတော့ plan လုပ်မလဲအဲ့ဒီပြဿနာတွေရှားတာကတော့ရှားတာပဲခါတိုင်းမရှားဘူးတဲ့နေရာတွေရှားတာတွေလည်းအခုဖြစ်လာပြီဒါပေမဲ့များသောအားဖြင့်အရင်ရှားလို့ဖြစ်တာပတ်စင်းနေတာပုံများတယ်เนาะအဲ့ဒါ well planned ပေါ့နော် well planned လုပ်ထားနိုင်တဲ့အတွက်အမရန် severe ဖြစ်တဲ့နေ့တွေမှာလာလာကြုံတာပေါ့ဒါမျိုးကဖြစ်မှလုပ်တာမဟုတ်ဘူးလေကြိုလုပ်ဖို့လိုတာအဓိကလိုအပ်ချက်တွေအဲ့ဒါပဲ
အရင်ကဒီမြေအောက်ရေတူးတာတွေနဲ့ပတ်သက်ပြီးတော့ data တွေရှိတယ်မလား
ရှိတော့ရှိတယ်ဒါပေမဲ့လုံးစရာတွေအများကြီး ဒီအချက်လက်တွေကို coverage ကိုတက်လာအောင်မလုပ်နိုင်ဘူး။တော့ရန်ကုန်မြို့လိုမန္တလေးမြို့လိုမြို့မျိုးတောင်သူကမှန်အောင်မလုပ်တာဟုတ်။ကိုရင်အသိမှန်တယ်။ housing board တို့ဘာလို့ရှိတော့။အခုကဒါကိုဂရုစိုက်ရမယ်ဆိုတဲ့ဟာမရှိတော့ဘူး။ပြတ်သွားပြီ
။ဘယ်နှခုနှစ်လောက်ကစပြတ်တ
ာ? After 88 လောက်တည်းကပြတ်သွားတာ။သူ registrar တို့ဘာလို့ကတေချာသွားကြည့်ရင်လောက်တယ်အသေးချာမရှိတော့ဘူး။ဘယ်လောက်ဒူတာမှန်းသိဘူး။တူးတဲ့အရေးအတွက်ကလည်းမမှန်တော့ဘူး။ကိုရင်တော့ဆိုရင်မှန်းလို့ရတယ်။အခုကဘလို့မှမှန်းလို့မရတော့ဘူး။တူးကျင်လို့တူလာထုတ်ကျင်လို့တော့ဝဲပုံစံမျိုးဖြစ်နေတော့မျိုးကြီးတွေမှလည်းဒီလို
နွေရာသီမှာဆိုလို့ရှိရင်ဒီရေရှမ်းလာတဲ့ပြဿနာဖြစ်တယ်ပေါ့နော်ကျတော့မိုးရာသီရောက်တဲ့အခါကျတော့လေရေရှမ်းရေကြီးတဲ့ပြဿနာနဲ့တောက်သုံးရင်အခက်အခဲတွေဖြစ်တယ်ပေါ့နော်ဆိုတော့မိုးကြီးရေရှမ်းနဲ့ပြဿနာမျိုးဖြစ်လာလို့ရှိရင်တောက်သုံးရင်အတွက်ပေါ့နော်ဘာတွေလုပ်ဖို့လိုလဲကြိုတင်ပြင်ဆင်ရမယ့်အကြောင်းလေးတွေနည်းနည်းပြောပြပေးပါ
ဒါကလည်းအကြောင်းတစ်ချက်ပေါ့နော်ကျွန်တော်တို့ဒီနာဂိစ်ဖြစ်တဲ့အချိန်တုန်းကဒီမြို့ကကျုံပေါ်ကအမတန်ပင်လယ်ရေမျက်နှာပြင်နဲ့နှီးဆက်ပြီးမြေပြန့်ဒေသတွေဖြစ်တယ်ရုတ်တရက်ရေကြီးတဲ့ရေရှမ်းတဲ့အခါမှာအန်ဒီယကင်းတဲ့ကုန်းမြင့်ဒေသတွေအန်ဒီယကင်းတဲ့ဒေသတွေမှာဒီရိခါ6တွေကြိုတင်ပြီးတော့ဖြစ်နိုင်ခြေရှိတဲ့အာဟုမျောမှန်းပြီးတော့တူလောင်ထားဖို့50စား100စားလူ200စားကြီးရင်တော့လူ900 1000စားပေါ့နော်အစုအဖွဲ့လိုက်စီမံချက်တွေကျွန်တော်ချထားလို့ရတယ်ထက်ပိုင်းကောဒီမြေလပိုင်းကောနေရာတော်တော်များများကတော့ကျွန်တော်တို့အမြင့်ပိုင်းရေလွတ်တဲ့ပိုင်းတွေတော့ရှိပါတယ်ဆိုတော့အဲ့ဒီနေရာမှာအဓိကတောက်ရည်နဲ့ဒီချက်ပြုတ်ဖို့ရေလောက်ကိုဒါကြိုပြီးတူလောင်ထားနိုင်ရေခါ6တွေပေါ့နော်ဆိုတော့ဒါမျိုးစီမံချက်တွေအခုဒီမှာလဲတဘာဝဘေးအန္တရာယ်နဲ့ပတ်သက်ပြီးတော့စီမံချက်လုပ်တဲ့ချိန်မှာကျွန်တော်တို့လူကေပြန်ဝင်ကြီးဌာနနဲ့လူမှုကဏ္ဍအဖွဲ့အစည်းတွေနဲ့နောက်တစ်ခုကကျွန်တော် UNO chair ပေါ့နော်ဆိုတော့သူတို့တွေကလည်းအများကြီးအထောက်အကူပြုပါတယ်ကြိုပြီးတော့လေပြည်သူလူထုသိရှိအောင်ဖြန့်ဝေပေးနိုင်ရှိတယ်။ဆောင်ရွက်နိုင်ဖို့ပဲလိုတာပေါ့နော်။အဓိကကြဆုံးဖြစ်တဲ့ပြည်သူလူထုပိုင်းပေါ့။အဲဒီပိုင်းကဒါတွေကိုကြိုတင်စီမံပြီးတော့အစုဖွဲ့လိုက်ဆောင်ရွက်ထားနိုင်မယ်ဆိုရင်ဘေးအန္တရာယ်ဟာဒါကြုံတွေ့လာသည့်တိုင်အောင်တော်တော်လေးစနစ်တကျတွန်းလှန်နိုင်တဲ့အခြေအနေဖြစ်မှာပေါ့
။ရေရင်းမြစ်ဆိုင်ရာပညာရှင်ဦးညွန့်လွင်ရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော်။
တော်ခင်မြို့သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေညနဲ့စနေမနက်ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေပါရရှင်။အခုညပိုင်းအစီအစဉ်အစုံမတက်ခင်မှာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ကြေညာပေးပါဦးမယ်ရှင
်။တမရဦးတင်ကျော်ဟာဒီနေ့မနက်ပိုင်းကလာအိုနိုင်ငံကိုနေချင်းပြန်ခီးစဉ်တစ်ခုသွားပြီးညနေပိုင်းကပြန်ရောက်လာပါပြီ။မြန်မာနိုင်ငံမှာရသားဦးဆောင်တဲ့အစိုးရအဖွဲ့တက်လာပြီးနောက်ပိုင်းပထမဆုံးသွားတဲ့ပြပခီးစဉ်မှာနိုင်ငံတော်တမင်ငံပုဂ္ဂိုလ်နဲ့နိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်လည်းလိုက်ပါသွားပါတယ်။သမရဦးထင်ကျော်နဲ့ဇနီးဒေါက်ဆုစုလွင်နိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်တို့ကိုလာအိုနိုင်ငံခီးစဉ်အသွာအပြန်မှာဒုတိယသမရ2ဦးတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းနဲ့တခြားအဆင့်မြင့်တာဝန်ရှိသူတွေကနေပြည်တော်လေစိတ်မှာအသွာတုံးကလိုက်ပို့ကြသူတွေအပြန်မှာလည်းကြိုဆိုကြပါတယ်။ဆီးရီးယားနိုင်ငံအာလက်ပိုမြို့နားကကြီးရွာတစ်ခုမှာအယ်ကိုင်ဒါအဖွဲ့နဲ့ချိတ်ဆက်ရှိတဲ့လက်နက်ကိုင်တွေနဲ့ဆီးရီးယားဆိုရတပ်ဖွဲ့တွေကြားတိုက်ပွဲတွေတွင်လူ83ယောက်သေဆုံးသွားတယ်လို့ Syria လူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကဒီကနေ့ပြောပါတယ်။ Syria စစ်တပ်နဲ့တရက်နီးပါးကြာတိုက်ခိုက်ကြပြီးတဲ့နောက် Khan Tuman ရွာနဲ့ပတ်ဝန်းကျင်ကတခြားရွာတွေကိုအစွန်းရောက် GIA ဝါဒီတွေကဒီကနေ့အစောပိုင်းမှာပြန်သိမ်းသွားပါတယ်။ Syria နိုင်ငံမြောက်ပိုင်းကဒုက္ခသည်စခန်းတစ်ခုကိုဂျာတာပရီနေ့မှာနေချောင်းကတိုက်ခိုက်ခံရတာကြောင့်လူဒါဇင်ပေါင်းများစွာသေဆုံးရတဲ့ဖြစ်ရပ်ပေါ်စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအကြီးအကဲတာဝန်ရှိသူတို့ကတောင်းဆိုလိုက်ပြီးဒါဟာဆေးရဆုမှုကျူးလွန်တာမျိုးအထိဖြစ်နိုင်တယ်လို့ပြောလိုက်ပါတယ်။ Syria နိုင်ငံမြောက်ပိုင်း Idlib ပြည်နယ်ဆာမာဒာရန်နာကကာမူနာဒုက္ခသည်စခန်းတိုက်ခိုက်ခံရတာမှာလူ30ထက်မနည်းသေဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရသွားတယ်လို့သမရအဆက်ဆက်ကြီးရင်တကြွလူရှားသူတို့ရဲ့ကွန်ရက်တစ်ခုဖြစ်တဲ့ဒေသတွင်းညှိနှိုင်းဆောင်ရွက်ကော်မတီ LCC ကပြောပါတယ်။အိန္ဒိယတိုက်ခိုက်ခေါင်းဆောင်တွေဖြစ်တဲ့ Sonia Gandhi နဲ့တာဖြစ်သူ Rahul Gandhi တို့ဟာထောင်နဲ့ကြီးတဲ့ထောက်ခံသူတွေကိုဦးဆောင်ပြီးဒီကနေ့ဆန္ဒပြပွဲတစ်ခုလုပ်တာကြောင့်ခေတ္တကဏထိန်းသိမ်းခံခဲ့ရပါတယ်။သူတို့ဆိုအားဖြင့်အစိုးရကဒီမိုကရေစီကိုနှိမ်နှင်းဖြူခွဲတဲ့ပေါ်နယူးဒီလီမြို့တော်မှာကန့်ကွက်ဆန္ဒပြကြတာပါခင်ဗျာ
။နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရေးမှုကရှားဖောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ပီတာဖြစ်ပါတယ်။ VOA American အတန်ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျမခွန်ညိုပါ
This program has come to you from the Voice of America, Washington.